Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းအခါသမယရွှင်လန်းချမ်းမြေကြပါစေရှင်။ Washington မြို့တော် VOA American တန်ကနေ2015ခုနှစ်စက်တင်ဘာလ29ရက်တနင်္ဂနွေနေ့နက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့49တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်ပြည်ထောင်စုစတင်ပေါက်ဖွားရာနေရာဖြစ်တဲ့ဖီလာဒဲဖီးယားမြို့မှာပွိဟမ်းမင်းကြီးဖရန်စစ်မင်းငွန်းပြောကြားပြီးတော့မိသားစုတွေ့ဆုံပွဲအခမ်းအနားကျင်းပဖို့အခမ်းအနားကျင်းပမယ့်နေရာကိုရောက်ရှိလာနေပါပြီ။အမေရိကန်နိုင်ငံနဲ့အီရန်နိုင်ငံကြားရဲ့ဝန်ကြီးတွေတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အကျဉ်းပြတ်ချဆမှုငွေကြေးခေါ်ချမှုနဲ့အကြမ်းဖက်သမားတွေကိုငွေကြေးထောက်ပံ့နေမှုတွေကိုတိုက်ဖြတ်သွားကြဖို့အမေရိကန်နဲ့တရုတ်ကောင်ဆောင်တွေသဘောတူညီမှုရရှိခဲ့ကြပါတယ်။ဒီလိုထူးခြားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုမနက်နာချနဲ့တူတင်ပြပေးပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။နယူးယောက်မြို့မှာကျင်းပနေတဲ့အကြိမ်80မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာတော့မြမအရေးဘာရီများစိတ်ဝင်တစားရှိနေကြပါသလဲ
။ဒီမြမနိုင်ငံ issue ကတော်တော်လေးကိုတော့သူတို့ရင်းလေးစရာစိတ်ပူစရာကိစ္စတစ်ခုအနေနဲ့ဆွေးနွေးတာကိုတွေ့ရတယ်။အခုကျွန်တော်တို့လက်တလုံးဒီမြမနိုင်ငံမှာ
ဒီဒါကတော့ညီလာခံကိုတက်ရောက်နေတဲ့ပြည်သူ့လွှတ်တော်အမတ်ဦးရွှေမောင်ပြောသွားတာပါ။သတင်းအစီအစဉ်ပြီးမှအပြည့်စုံနားဆင်ရမှာပါရှင်။အဲ့ဒီနောက်ဝင်းကြီးဦးအောင်မင်းနဲ့မွန်ပြစ်တစ်ပါတီဥက္ကဋ္ဌတို့တွေ့ဆုံရမှာဘာတွေဆွေးနွေးခဲ့ကြသလဲဆိုတာကိုလည်းတင်ပြပေးဖို့ရှိပါတယ်။အပတ်စဉ်ခဏတွေနဲ့အတူတိုက်ရိုက်လေလိုက်အစီအစဉ်ကိုလည်းနားဆင်ရမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မက်နနာချန်တို့ကပြောပြပါအောင်ရှင
်။ပွိဟမင်းကြီးဖရန်စစ်ဟာမကြာခင်မိနစ်ပိုင်းအတွင်းမှာဖီလာဒဲဖီးယားမြို့မှာကျင်းပမဲ့နိုင်ငံတကာမိသားစုတွေ့ဆုံပွဲကိုတက်ရောက်ဖို့အခမ်းအနားကျင်းပတဲ့နေရာကိုအခုအတန်လွတ်နေတဲ့အချိန်မှာပဲရောက်ရှိသွားပြီဖြစ်ပါတယ်။ Roman Catholic ဘာသာဝင်အများစုဖြစ်တဲ့ Hispanic တွေအနေနဲ့ဘာသာတရားအပေါ်ယုံကြည်ကိုးစားမှုထားရှိတဲ့အချိန်ထဲမှာပဲသူတို့ရောက်ရှိနေတဲ့တိုင်းပြည်အတွင်းတဟဇာတမြတ်အောင်စူးစမ်းနေထိုင်ကြဖို့ American ပြည်ထောင်စုစတင်ပေါက်ဖွားရနေရာဖြစ်တဲ့ Philadelphia မြို့မှာဒီကနေ့မနေ့ကအစောပိုင်းကပြောကြားခဲ့တဲ့မင်ကွန်းထဲမှာပွင့်ဟမ်းမင်းကြီး Francis ကထည့်သွင်းပြောကြားခဲ့ပါတယ်။ Philadelphia မြို့ကလွတ်လပ်ရေးခန်းမရှိမှာစပိန်ဘာသာစကားနဲ့ပြောကြားတဲ့မင်ကွန်းအတွင်းအမေရိကန်ပြည်ထောင်စုကိုရောက်ရှိဖို့အတွက်တခြားနိုင်ငံတွေကနေရွှေ့ပြောင်းလာကြသူတူဦးချင်းစီပေးဆက်ခဲ့ကြရတာကိုပွင့်ဟမ်းမင်းကြီးကမှတ်ချက်ပေးပြောကြားခဲ့ပါတယ်။ပွင့်ဟမ်းမင်းကြီးဟာဖီလာဒဲဖီးယားမြို့မှာနေရက်ကြာနေထိုင်မှာဖြစ်ပါတယ်။အမေရိကန်ကက်သလစ်ဘုရားကျောင်းဟာရွှေ့ပြောင်းနေထိုင်သူတွေအရေးကိုထောက်ခံအားပေးနေတာဖြစ်ပြီးလူဦးရေစုစုပေါင်း17သန်းလောက်ရှိတဲ့အထောက်အထားမရှိတဲ့ရွှေ့ပြောင်းနေထိုင်သူတွေအမေရိကန်နိုင်ငံအတွင်းတရားဝင်နေထိုင်ခွင့်ပြုရေးဥဆောင်လှူရှားနေတဲ့အဖွဲ့လည်းဖြစ်ပါတယ်အမေရိကန်နိုင်ငံအတွင်းကက်သလစ်ဘာသာဝင်တွေရဲ့စာတင်ကျောင်းတွေနဲ့ဖျားကျောင်းတွေပေးပြရတဲ့အနေအထားနဲ့ရင်ဆိုင်နေရတဲ့အချိန်လက်တင်အမေရိကအာရှနဲ့အာဖရိကတိုက်တွေကရွှေ့ပြောင်းလာကြတဲ့ကက်သလစ်ဘာသာဝင်တွေကြောင့်အဖွဲ့ဝင်တွေတိုးလာအောင်တွေးတက်လောင်းပေးနေတာဖြစ်ပါတယ်
စီးရီးယားနဲ့ယီမင်မှာသွေးထွက်တန်ယိုမှုတွေအဆုံးသတ်ပြီးငြိမ်းချမ်းရေးကိုအအောင်မြင်မြင်ရရှိနိုင်ဖို့ကုလသမဂ္ဂမှာတနမန်ရေးဆွေးနွေးနိုင်တဲ့အခွင့်အလမ်းကောင်းကြီးတစ်ခုကိုတွေ့နေရတယ်လို့အမေရိကန်ကပြောဆိုလိုက်ပါတယ်တနင်္လာနေ့ကုလသမဂ္ဂအထွေထွေညီလာခံကဆွေးနွေးပွဲတွေမတိုင်ခင်အီရန်နိုင်ငံသားဝင်ကြီးမိုဟာမက်ဂျာဗက်ဇရစ်နဲ့စနေနေ့ကနယူးယောက်မှာတွေ့ဆုံပြီးတဲ့နောက်အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကအကောင်းမြင်သဘောမှတ်ချက်ပေးပြောကြားခဲ့တာပါအရှေ့လေပိုင်းဒေသကခက်ခဲလွန်းလှတဲ့ပြဿနာတွေကိုဖြေရှင်းဖို့ကြိုးပမ်းရမှာဒီသတင်းပတ်ဟာနိုင်ငံတွေတော်တော်များများအတွက်အရေးပါတဲ့အခန်းကဏ္ဍကနေပါဝင်နိုင်မဲ့အခွင့်အလမ်းဖြစ်သူမြင့်တဲ့အကြောင်းဝန်ကြီးကယ်ရီကပြောဆိုခဲ့ပါတယ်။လာမယ့်ရက်တွေအတွင်းကုလသမဂ္ဂဆွေးနွေးပွဲတွေရဲ့အပြင်ဘက်တရားတွေ့ဆုံဆွေးနွေးမှုတွေမှာတိုးတက်မှုတချို့ရရှိနိုင်မဲ့အခွင့်အလမ်းတွေရှိနေတယ်လို့ယုံကြည်ကြောင်းလည်းပြောဆိုခဲ့ပါတယ်။အီရန်နိုင်ငံသားရဲ့ဝန်ကြီးဇရစ်ကတော့အမေရိကန်အပါအဝင်အဓိကကျတဲ့ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်ကြားနျူကလ িয়ার သဘောတူညီမှုကိုအပြည့်အဝအာရုံစိုက်လှုပ်ဆောင်သွားဖို့စီစဉ်ထားကြောင်းပြောဆိုခဲ့ပါတယ်။
အမေရိကန်ဥဆောင်တဲ့ညွန်မောင်းအဖွဲ့ကပေးထားတဲ့လက်နက်ခဲယမ်းမီးကြောက်အပြည့်တင်ထားတဲ့ထရက်ကား6စင်း LKR အဖွဲ့နဲ့ဆက်နွယ်မှုရှိတဲ့နုစရာတပ်ဦးကိုပေးအပ်လိုက်ရတယ်လို့အမေရိကန်စစ်တပ်ကစစ်တင်နှံပို့ချပေးထားတဲ့စီးရီးယားသဘုံအဖွဲ့ကပင်တဂွန်စစ်ဌာနချုပ်ကိုပြောပါတယ်။ဒေတာရင်းဘေကင်းလုံကြုံစွာတော်လာနိုင်ရေးအတွက်အလဲအလှယ်လုပ်တဲ့အနေနဲ့အဲ့ဒီတပ်ခွဲကိုပေးထားတဲ့လက်နက်ခဲယမ်းမီးကြောက်25ရာခန့်နှုန်းလောက်ကိုနုစရာတပ်ဦးကိုအခုသတင်းပတ်အစောပိုင်းကလွှဲပြောင်းပေးအပ်လိုက်ရတယ်လို့ပင်တဂွန်အမေရိကန်ဘဟုစီဥစည်းဌာနကပြောပါတယ်အဲ့လိုပေးအပ်ခဲ့တယ်ဆိုတဲ့အပေါ်အစောပိုင်းကညှင်းဆိုခဲ့ပေမဲ့လက်နက်တွေပေးလိုက်ရတယ်ဆိုတဲ့အကြောင်းကြားချက်စီးရီးယားတပ်ဖွဲ့တွေထံကနောက်ပိုင်းမှာရရှိခဲ့တယ်လို့ပင်တဂွန်စစ်ဌာနချုပ်ကပြောပါတယ်ညွန်မောင်းအဖွဲ့ပိုင်းလက်နက်တွေကိုရယူထားတဲ့ပုံတွေကိုနုစရာတပ်ဦးက Twitter လူမှုကွန်ရက်ကတဆင့်ထုတ်ဖော်ပြောကြားခဲ့ပြီးအဲ့ဒီလက်နက်တွေကိုစီးရီးယားတပ်ဖွဲ့သစ်တွေက စီးရီးယားနိုင်ငံနဲ့ပြန်အဝင်မှာလွှဲပြောင်းပေးခဲ့တာလို့ဖော်ပြထားပါတယ်
။နိုင်ငံရေးခလုံးဝင်လျှောက်ထားသူတွေကိုဟန်ဂေရီနိုင်ငံစီ၊ခရိုအေးရှားနိုင်ငံကပို့ဆောင်နေပြီးတော့ဆာဗီးယားကလည်းအလားတူလုံဆောင်မှုနဲ့ခရိုအေးရှားကိုမပို့ဖို့လဲတောင်းဆိုလိုက်ပါတယ်။ခရိုအေးရှားနယ်စပ်ကစထရိုစင်ချီမြို့ကိုစနေနေ့ကတွားရောက်ခဲ့တဲ့ပြည်ထောင်ဝင်ကြီးရန်ကိုအော့စတိုချစ်ကတော့ခလုံးဝင်လျှောက်ထားသူတွေအနေနဲ့ဥရောပကသူတို့တွားလို့တဲ့နိုင်ငံတွေစီကိုတွားနိုင်မဲ့ဟန်ဂေရီနယ်စပ်ဒါမှမဟုတ်ဆာဗီးယားကဒုက္ခသည်လက်ခံရေးဌာနတစ်ခုစီဒီခလုံးဝင်လျှောက်ထားသူတွေကိုတိုက်ရိုက်ပို့ဆောင်ပေးရတာကလွယ်ကူလိမ့်မယ်လို့ပြောဆိုခဲ့ပါတယ်။စနေနေ့တုန်းကတော့စထရိုစင်ချီနယ်စပ်မြို့မှာဒုက္ခသည်3000လောက်တောင်းတင်နေခဲ့ကြပါတယ်။ဆာဗီးယားနိုင်ငံကဘတ်စကားတွေနဲ့ခေါ်လာတဲ့ဒုက္ခသည်တွေကိုကွင်းမြေတစ်ခုမှာချထားခဲ့ပြီးတော့ခရိုအေးရှားနယ်မြေတဲကိုလမ်းလျှောက်သွားကြဖို့ပြောကြားခဲ့တယ်လို့ခရိုအေးရှားအာဏာပိုင်တွေကပြောဆိုပါတယ်။ဒီနောက်မှာတော့ဒုက္ခသည်တွေကိုကယ်ဆယ်ဖို့ခရိုအေးရှားရဲတွေဒေသခံတွေနဲ့စေတနာဝန်ထမ်းကြက်ချီနီတွေရောက်လာခဲ့ကြပါတယ်။
ဒီအမေရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအကျင့်ပြတ်ချဆမှုငွေကြေးခွာချမှုနဲ့အကြမ်းဖက်သမားတွေကိုငွေကြေးထောက်ပံ့နေမှုတွေကိုတိုက်ဖြတ်သွားကြဖို့အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့သဘောတူညီမှုရရှိခဲ့တယ်လို့တရုတ်နိုင်ငံရဲ့ဌာနကပြောပါတယ်နိုင်ငံအကြအကြောင်းအရာတော်များများမှာအခြေခံတူညီမှုတွေအများအပြားရှိခဲ့တယ်လို့သမ္မတဘာရက်အိုဘားမားနဲ့သမ္မတရှီကျင်းပင်တို့ဝါရှင်တန် DC မြို့မှာတွေ့ဆုံပြီးနောက်တစ်နေ့မှာတရုတ်နိုင်ငံရဲ့ဌာနကကြေညာချက်ထုတ်ပြန်လိုက်တာပါအကျင့်ပြတ်ချဆမှုတိုက်ဖြတ်ရေးလုပ်ငန်းတွေလက်တွေ့ပူးပေါင်းဆောင်ရွက်ကြဖို့သဘောတူညီမှုရရှိခဲ့တယ်ဆိုတာကိုလည်းတရုတ်နိုင်ငံသားဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။သမ္မတရှီကျင်းပင်ဟာတောက်ကြနေကသမ္မတအိုဘားမားနဲ့တွေ့ဆုံပြီးနောက်ဆက်တွဲအဖြစ်နိုင်ငံတော်ညစာစာပွဲပြုလုပ်ပြီးတဲ့နောက်သူ့ရဲ့အမေရိကန်နိုင်ငံခီးစဉ်တရားဝင်ဆုံးသက်သွားတာဖြစ်ပါတယ်။အဲဒီနောက်မှာတော့တရုတ်သမ္မတဟာနယူးယောက်မြို့ကိုခီးဆက်ပြီးတနင်္လာနေ့မှာတရားဝင်စတင်မဲ့ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်မှာဖြစ်ပါတယ်
။ဆင်းရဲတဲ့နိုင်ငံတွေဖွံ့ဖြိုးတိုးတက်ရေးအတွက်ကူညီဖို့ကမ္ဘာတဝန်းကအကူအညီပေးမဲ့ရန်မုံငွေအတွက်တရုတ်နိုင်ငံကအမေရိကန်ဒေါ်လာတန်း2000လှူဒန်းမယ်လို့တရုတ်သမ္မတရှီကျင်းပင်ကကတိပြုလိုက်ပါတယ်။တရုတ်နိုင်ငံအနေနဲ့2030ခုနှစ်အထိကမ္ဘာအထောက်အကူပြုရမုံငွေတွေကိုစုစုပေါင်းဒေါ်လာ12ဘီလီယံလှူဒန်းသွားဖို့ရည်ရွယ်ထားကြောင်းလည်းသမ္မတရှီကကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့ရေရှည်တည်တံ့ဖွံ့ဖြိုးရေးညီလာခံမှာစနေနေ့ကပြောကြားခဲ့တဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုသွားခဲ့ပါတယ်။ကမ္ဘာတဝန်းကဖွံ့ဖြိုးမှုအနှိမ့်ကျဆုံးတိုင်းပြည်တွေမှာယင်းနှိမ့်မြုပ်နှံမှုတွေဆက်လုပ်သွားမယ်အကြောင်းလည်းတရုတ်သမ္မတကကတိပြုခဲ့ပြီးဖွံ့ဖြိုးမှုအနှိမ့်ကျဆုံးနိုင်ငံတွေနဲ့ကျွန်းနိုင်ငံငယ်လေးတွေကအစိုးရတွေတရုတ်နိုင်ငံကိုဒီနှစ်မှာပေးဆက်ရမယ်အတိုးမဲ့ချင်းငွေတွေကိုလည်းလျှော့ပေးမယ်လို့ပြောဆိုသွားခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုနဲ့ကျူဘားနိုင်ငံအကြားတာဝန်ဆက်ဆံရေးတွေပြန်လည်တည်ဆောက်လိုက်နေတာဟာကြီးမားတဲ့တိုးတက်မှုဖြစ်ပေမဲ့ကျူဘားနိုင်ငံပေါ်အမေရိကန်ပြည်ထောင်စုကစီးပွားရေးပိတ်ဆို့မှုတွေဆက်လက်ချမှတ်ထားတဲ့ကိစ္စဟာတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်အဓိကအတားအဆီးဖြစ်နေတယ်လို့ကျူဘားသမ္မတရာဟူကက်စတိုကစနေနေ့မှာပြောပါတယ်။နယူးယောက်မြို့မှာကျင်းပနေတဲ့အထွေထွေညီလာခံမှာပြောကြားတဲ့မိန့်ခွန်းနဲ့ရာဟူကက်စတိုကအဲ့ဒီလိုထည့်သွင်းပြောဆိုသွားတာဖြစ်ပြီးဒါဟာသူ့အနေနဲ့ကုလသမဂ္ဂညီလာခံမှာပထမဆုံးအကြိမ်မိန့်ခွန်းပြောကြားခြင်းလည်းဖြစ်ပါတယ်။လာမယ့်15နှစ်အတွင်းငတ်မှုခေါင်းပေါင်းမှုပပျောက်ရေးရည်မှန်းချက်ပြည်မီရေးအပါအဝင်တခြားကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးရေးနဲ့ဆိုင်တဲ့ဆုံးဖြတ်ချက်အများအပြားချမှတ်ခဲ့တဲ့ထိပ်သီးဆွေးနွေးပွဲကက်စထရိုမိန့်ခွန်းပြောကြားတာဖြစ်ပါတယ်
။ဂျပန်တောင်တက်သမားတဦးဟာကမ္ဘာအမြင့်ဆုံးအေဗရက်တောင်ထိပ်ကိုတဦးတည်းတက်ဖို့သူ့ရဲ့၅ချိန်မြောက်စ조사အထောက်မှုကိုစနေနေ့ကစတင်လိုက်ပါတယ်။အရင်ကဒီအေဗရက်တောင်ထိပ်ကိုရောက်ဖို့သူ့ရဲ့ကြိုးပမ်းမှုတွေအတွင်းနိုဘူကာဆူကူရီကီဟာနှင်းကြိုက်တဲ့ဒဏ်ကြောင့်လက်ချောင်းကိုးချောင်းဆုံးရှုံးခဲ့ရဘူးပါတယ်ပြီးခဲ့တဲ့ဧပြီမှာငလျင်ကြီးလှုပ်ခတ်ခဲ့တာကြောင့်တောင်ပေါ်ကနေရေခဲတုံးတွေပြိုကျရာကတောင်ကြီးစခန်းမှာလူ18ဦးသေဆုံးခဲ့ရပြီးတဲ့နောက်ပိုင်းဒီနှစ်ထက်မှာဧရက်တောင်ကိုတက်ဖို့စ조사တာသူတယောက်ပဲရှိပါသေးတယ်ငလျင်ဒဏ်ကြောင့်အမြင့်မီတာ 8,848 ရှိတဲ့ဒီတောင်ထိပ်ကိုတက်ဖို့စ조반အားထုတ်မှုတွေကိုရာပေါင်းများစွာသောတောင်တက်သမားတွေဆွန့်လွတ်ခဲ့ကြတဲ့အတွက်လဲဒုတိယຫນွေဥရာသီမှာကမ္ဘာအမြင့်ဆုံးအေဗရက်တောင်ထိပ်ကိုရောက်နိုင်သူမရှိသေးပဲဖြစ်နေရပါတယ
်ဒါကတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့မက်နန္ဒာချန်နူကပြပြသွားတာပါရှင်တင်းငွေနေနေခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ် မြန်မာနိုင်ငံမှာမကြခင်ကျင်းပါရမယ့်ရွေးကောက်ပွဲမှာလူနည်းစုတွေဘက်ကကိုစားပြုပါဝင်ရှင်ပြိုင်ခွင့်မရတာမဲပေးခွင့်မရတာစတဲ့အခြေအနေတွေကိုကုလသမဂ္ဂအနေနဲ့အထူးစိုးရိမ်မကင်းဖြစ်နေပြီးအနီးကပ်စောင့်ကြည့်နေကြောင်းကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်ခဲ့တဲ့မြန်မာလွှတ်တော်အမတ်ဦးရွှေမောင်က VOA ကိုပြောပါရယ်စက်တင်ဘာလ13ရက်နေ့ကနေအောက်တိုဘာလ3ရက်နေ့အထိကျင်းပနေတဲ့အချိန်80မြောက်ထွေထွေညီလာခံမှာမြမအရေးဘာတွေစိတ်ဝင်စားရှိနေကြသလဲဆိုတာကိုတော့ဆက်ပြီးတော့နားဆင်ပါရှင်နယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံသားဝင်ကြီးဦးဝနမောင်လွင်ကတော့အောက်တိုဘာလ2ရက်နေ့မှာမြမအရေးမိကွန်းပြောကြားမှာပါ2010ရွေးကောက်ပွဲကနေအာဏာရလာတဲ့သမရဦးသိန်းစိန်အစိုးရလက်ထက်မှာပြုပြင်ပြောင်းလဲရေးတွေတိုးတက်လာတဲ့အတွက်ကုလသမဂ္ဂဘက်ကမြမအရေးဆုံးဖြတ်ချက်တွေချမှတ်ဖို့မလိုတော့တဲ့အပြင်ကမ္ဘာအစည်းအဝေးနိုင်ငံစည်းရင်းတွေကနေပယ်ဖြတ်ပေးဖို့မနစ်ကညီလာခံမှာဥဝနမောင်လွင်ကအလေးထားတောင်းဆိုခဲ့ပါတယ်။ဒါပေမဲ့ကုလသမဂ္ဂဘက်ကလည်းအခုချိန်ထိမြန်မာနိုင်ငံမှာလူနည်းစုတွေရဲ့အခွင့်အရေးအထူးသဖြင့်ရခိုင်ပြည်နယ်မှာဘာသာခြားလူနည်းစုတွေအပေါ်ဖိနှိပ်ကန့်သတ်မှုတွေရှိနေတာနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်နေပြီးမြန်မာအစိုးရအနေနဲ့ဖြေရှင်းဆောင်ရွက်ဖို့လိုလားနေတာပါ။ဒါကြောင့်ဒီနေ့မြန်မာအရေးဆုံးဖြတ်ချက်တွေဆက်ပြီးချမှတ်ဖို့ရှိနိုင်သလားချမှတ်ရင်ကဘလို့အချက်တွေအဓိကပါဝင်နိုင်တယ်လဲဆိုတာတွေကိုစက်တင်ဘာလ13ရက်နေ့ကလေးကနယူးယောက်ကုလသမဂ္ဂဌာနချုပ်ကိုရောက်ရှိပြီးမြမအရေးဆွေးနွေးတင်ပြခဲ့တဲ့ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥရွှေမောင်ကိုမေးကြည့်တော့
ဒီကုလသမဂ္ဂ General Assembly ရနေဘလို့ဆုံးဖြတ်ချမယ်ဆိုတော့ဒါကျွန်တော်တို့မသိဘူးเนาะဒါကတော့ကျွန်တော် General Assembly ဆွေးနွေးပွဲလုပ်တဲ့အခါပဲဒါနိုင်ငံပေါင်းစုံကကိုယ်စားလှယ်အားလုံးအညနိုင်တိုင်းပြီးတော့လောကမကိစ္စပါဒါကျွန်တော်အနေနဲ့တော့ပြောလို့မရသေးဘူးကတော့တော်တော်လေးပဲဒီမြန်မာနိုင်ငံ issue ကတော်တော်လေးကိုတော့သူတို့ရင်လေးစရာစိတ်ပူစရာကိစ္စတစ်ခုအနေနဲ့ဆွေးနွေးတာကိုတွေ့ရတယ်အခုကျွန်တော်တို့လက်တလုံးဒီမြန်မာနိုင်ငံမှာဒီနိုဝင်ဘာလ10ရက်နေ့မှာလုံမရွေးကောက်ပွဲမှာကျွန်တော်တို့ရခိုင်ပြည်နယ်ကတော့တပန်းကျော်သောလူဟင်ဂျာမွတ်စလင်တွေကိုဘေးထိခွင့်မပေးတဲ့ကိစ္စနဲ့နောက်တစ်ခါအဲ့ဒီဒေသကနေကိုစားပြုမဲ့နော်ဒီလွတ်တော်ကိုယ်စားလှယ်လောင်းတွေကိုဒီနိုင်ငံသားကိစ္စကိုအခြေခံပြီးတော့ဒီသူတို့ငင်းနေပေးချတဲ့အဲ့ဒီအပေါ်မှာတော်တော်လေးကိုကြေညာတာတွေ့ရတယ်
။လက်ရှိရခိုင်ပြည်နယ်မှာရွေးကောက်ပွဲကော်မရှင်တွေပယ်ချထားတဲ့မွတ်စလင်ကိုယ်စားလှယ်လောင်း25ဦးလောက်ရှိနေတယ်လို့လည်းဥရွှေမောင်ကပြောပါတယ်။နိုင်ငံတကာအတိုင်းဝိုင်းကလည်းရခိုင်ပြည်နယ်မှာ white card လို့ခေါ်တဲ့ယာယီတပ်သေးကံကပ်ပြားကင်ဆောင်သူတွေအနေနဲ့2015ရွေးကောက်ပွဲအတွက်မဲပေးခွင့်မရှိဘူးဆိုတဲ့မြန်မာအစိုးရရဲ့ကန့်သက်ချက်အပေါ်ဝေဖန်ပြောဆိုနေကြတာပါ။ဒါနဲ့ပတ်သက်ပြီးပြီးခဲ့တဲ့သတင်းပတ်ကနယူးယောက်မြို့နိုင်ငံသားဆက်ဆံရေးကောင်စီမှပြုလုပ်တဲ့မြန်မာအရေးဆွေးနွေးပွဲမှာမြန်မာနိုင်ငံသားဝင်ကြီးကအမေရိကန်ပြည်ထောင်စုက Green Card ကိုင်ဆောင်ထားတဲ့သူတွေမဲပေးခွင့်မရတဲ့အခြေအနေကိုနှိုင်းရှင်ခြေပါခဲ့ပါတယ်။အခုလိုနိုင်ငံသားဝင်ကြီးရဲ့တုံ့ပြန်ချက်ဟာလူနည်းစုတွေအတွက်နစ်နာချက်တွေရှိစေတယ်လို့ဥရွှေမောင်ကပြောပါတယ
်။ဒါမြန်မာနိုင်ငံမှာကို White Card ကိုင်ဆောင်ထားတဲ့လူတွေအခုမှဒီအဖြစ် green card ကိုင်ဆောင်ထားတဲ့လူတွေကလည်းနိုင်ငံခြားသားဆိုတဲ့တူညီမှုတစ်ခုကိုအခြေခံပြီးတော့ပြောတာလည်းဖြစ်သွားနိုင်တယ်။ဒါပေမဲ့အဲ့ဒီပြောတဲ့ဟာကိုကျွန်တော်ပြန်ပြီးတော့ရှင်းပြရင်ဒါသူတို့စိုးရရပဲ။အဲ့ဒီ concept ကိုကကျွန်တော်နိုင်ငံကိုတော့ဆုတ်ထုတ်စေမဲ့ရပဲ။ကျွန်တော်တို့အဲ့ဒီ data မှာရှိနေတဲ့เนาะ white card ပဲ gain အမျိုးသားမှတ်ပုံတော့ပဲ gain เนาะအခုဟိုလက်တလောလာဝကနဲ့လုံနေတယ်เนาะဒီ green card အစိမ့်လုံးရကပ်ပဲ gain ဆိုတော့ဒီလူတွေကနိုင်ငံခြားသားလောက်မဟုတ်ဘူး။တော့ဒီလူတွေမျိုးရိုးစင်ဆက်ရခိုင်ဒေသကနေပေါက်ပွားလာခဲ့တဲ့လူပဲသူတို့ကအီမီဂရန့်မဟုတ်ဘူးဒီလူတွေကဒီနေရာမှာအဆနဲ့ရှိနေတဲ့လူတွေပဲအကြောင်းမလို့ဒီလူတွေကိုကျွန်တော်တို့ကခက်ဆက်ဆက်ကအစိုးရတွေကမဲထဲခွင့်ပြုပေးတာ
ဒီအတော်တွင်ရွေးကောက်ပွဲမှာအားလုံးပါဝင်ခွင့်ရရှိရေးနဲ့အရှိတောင်အားရှပင်လယ်ပြင်ကလှေစီးပြေးဒုက္ခသည်တွေရဲ့အရေးနဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းကမြန်မာနိုင်ငံသားဝင်ကြီးဦးဝနမောင်လွင်နဲ့ကုလသမဂ္ဂဌာနချုပ်မှတွေ့ဆုံဆွေးနွေးခဲ့ပါတယ်ရှင်။ဆက်လက်ပြီးတော့တနိုင်ငံလုံးအပြစ်ခတ်ရစဲရေးအခြေအနေတွေကိုကြည့်ကြရအောင်ပါ။မကြခင်ဒီတနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ်မှလက်မှတ်ထိုးကြရမှာမွန်ပြည်သက်ပါတီအနေနဲ့ပါဝင်ဖို့မြန်မာအစိုးရကအဓိကမြန်မာအစိုးရဘက်ကနေအဓိကဦးဆောင်ညှိနှိုင်းနေသူပြည်ထောင်စုဝင်ကြီးဦးအောင်မင်းကတိုက်တွန်းလိုက်ပါတယ်။ဒီပြည်ထောင်စုဝန်ကြီးဦးအောင်မင်းနဲ့မွန်ပြည်သက်ပါတီဥက္ကဋ္ဌတို့တွေ့ဆုံဆွေးနွေးခဲ့တာနဲ့ပတ်သက်ပြီးတော့မြမငင်းချမ်းရေးစင်တာကအကြီးတန်းအကြံပေးဦးလာမောင်ရွှေကိုကိုဝေးမင်းကမေးမြန်းရမှာအခုလိုသူကစတင်ပြောပြပါဗျ။
ဝန်ကြီးဦးအောင်မင်းနဲ့မွန်ပြည်နယ်ဝန်ကြီးချုပ် ကိုမြင့်တို့ဟာမမူပြအလေကျောင်းမှာမနေ့ကမွန်ပြည်သက်ပါတီဩဂရာဦးမန်ထောမော်နဲ့သူ့ရဲ့စီစီတချို့နဲ့လည်းတွေ့ခဲ့ပါတယ
်ဝင်ကြီးဦးအောင်မင်းနဲ့အဓိကဘာတွေရှင်းပြခဲ့ပါလဲ
ဝင်ကြီးဦးအောင်မင်းဘက်ကတော့ဒီမွန်ဒီဒုတိယဩဂရာဖြစ်တဲ့ဦးနိုင်ဟန်သာဦးဆောင်တဲ့ NCCD ကနေပြီးတော့ဒီဟာဒီအလုံးညှိနှိုင်းခဲ့တာဖြစ်တယ်2012ခုနှစ်ဖေဖော်ဝါရီလဝင်ကြီးဦးအောင်မင်းနဲ့လက်မဲ့ရထိုးစဉ်ကစပြီးတော့မွန်ပြည်သက်ပါတီနဲ့တက်ပွဲတွေလုံးဝမရှိခဲ့ဘူးဒီလမှာကလည်းအဲမကောင်းဆောင်ဒီဘက်ကအောက်တိုဘာလလယ်မှာဆောင်ရွက်ပေးဖို့ငါတို့တမလာနဲ့တွေ့ကြမှာလည်းညှိနှိုင်းပြီးဒါတော့မလို့လက်မရေးထိုးတဲ့အထက်မှာလည်းဘုံပြစ်တဲ့ပါတီနေနဲ့ပါဝင်လက်မရေးထိုးစီခြင်းနဲ့ဒါမှလည်းရှေ့မှာကျွန်တော်တို့ဆက်ပြီးတော့တွားမယ်နိုင်ငံရေးဆွေးနွေးပွဲတွေမှာလည်းဘုံပြစ်တဲ့ပါတီကဥဆောင်တဲ့ကဏ္ဍပါနိုင်မှုဆိုတာတွေကိုရှင်းပြပါတယ
်ဟုတ်ကဲ့အဲ့တော့လက်ပေါ်ရှင်းခင်ဗျာအဲ့တော့မွန်ပြည်သက်ပါတီဘက်ကနေပြီးတော့ဘယ်လိုအကြောင်းပြန်တာလဲရှိခဲ့ပါလဲ
မွန်ပြည်သက်ပါတီဥက္ကရာဒီကအကြောင်းမပြန်ရင်ဒီဆရာတော်တန်ခါတော်ဒီမြူးမြူးဖာတွေကတော့မွန်ပြည်သက်ပါတီအနေနဲ့လက်မှတ်ရေးထိုးနိုင်ကောင်းတဲ့မွန်မျိုးသားတွေရဲ့အကျိုးစီးပွားကိုဆက်ပြီးတော့ဆောင်ရွက်ပေးနိုင်ဖို့လည်းမျှော်လင့်နေဆိုလိုမျိုးပြောပါတယ်မွန်ပြည်သက်ပါတီဥက္ကရာကြီးကတော့မွန်ပြည်သက်ပါတီဟာလက်မှတ်ရေးထိုးမယ်လက်မှတ်မရေးထိုးဘူးလို့လည်းဘယ်တော့မှမပြောဘူးငါတို့တမလာနဲ့တွေ့တဲ့အခါမှာလည်းလက်မရည်ထိုးမယ်ဆိုတာပြောတယ်။ဒါပေမဲ့လက်မရည်ထိုးမယ်နေ့ကတော့သူ့အနေနဲ့လွတ်ဖို့ကံမဲ့တည်နေတိုင်မြင်ရအောင်မယ်လို့တော့ဝန်ကြီးအောင်မပြန်ပြောပါလေဗျာ
။ဟုတ်ကဲ့ဦးလာမရှိခင်ဗျာ။အခုဒီအောက်တိုဘာလလယ်လောက်မှာပေါ့နော်မှန်းထားတဲ့ထဲမှာဘယ်နှဖွဲ့လောက်ထိုးနိုင်ဖို့ညွှန်မှန်းထားလဲ
။အစိုးရဘက်ကတော့လက်မရည်ထိုးဖို့ဖိဆာပို့ထားတာက15ဘွဲ့ရှိပါတယ်။အဲ့ဒီ15ဘွဲ့နဲ့ဝန်ကြီးဦးအောင်မင်းကအောက်တိုဘာလ3ရက်နေ့မှာပြန်လည်တွေ့ဆုံပြီးရည်ညှိနိုင်ဖို့ဆိုတာကိုပြန်လည်းဖြည့်ဆို့ခဲ့ပါတယ်အ ਨੇ ဆုံးတော့ဝင်းကြီးဦးအောင်မင်းအနေနဲ့တော့လေစစ်ဖွဲ့ရတဲ့ဆယ်ဘွဲလောက်ကတော့လက်မှတ်ရေးထိုးမယ်လို့သူအနေနဲ့တော့ပြောလင်းထားတယ်ဒီကြက်လည်းပို့ပြီးတော့လည်းဖြစ်တဲ့ဖြစ်နိုင်ပါလိမ့်မယ်ဟောဆူရအနေနဲ့ကတော့ NC စာကြည့်ကြီးလည်းပြည်စီပြီးအဲတန်းသားကောင်းကိုယ်တည်းကိုယ်ဦးနဲ့ငငတော်သမရနဲ့ညီနိုင်တော့ကလည်းတန်းသားကိုယ်တည်းဒီဘက်ကအောက်တိုဘာလလယ်မှာထိုးဖို့ဆိုတဲ့ကိစ္စကိုပြန်လည်ညှိနှိုင်းခဲ့တာဖြစ်တဲ့အတွက်အော်တိုဘာ15ပဲတော့မကြပဲနဲ့တော့တမက် YouTube ဘက်ကိုပို့ထွက်တော့ပြီးတော့ကျွန်တော်တို့ရှင်းနေတော့စီစဉ်မဲ့နေတာရှိပါတယ်ဗျ
ဟုတ်ကဲ့ဦးလာမရှိခင်ဗျာဒီနေရာမှာဒီတိုင်းသားတွေဘက်ကတော့အဓိကဒီအဖွဲ့အားလုံးပါစီခြင်းနဲ့ပေါ့နော်ဒါပေမဲ့မြန်မာအစိုးရဘက်အနေနဲ့ကတော့အထူးသဖြင့်ဒီကိုကန့်လုံအဖွဲ့မျိုးပေါ့နော်ပါဖို့အခက်အခဲရှိနေတာကိုတွေ့ရပါတယ်အဲ့ဒါကအဓိကဘာကြောင့်ပါလဲ
၃ဘွဲ့ကိုပဲရှင်းနေမှုကြံ့နေလို့နားလဲပါတယ်ဒီကမှာလည်း DLN တွေကို bilateral talk ဆက်သွားပြီးတော့ bilateral agreement ရရင်အမတ်တို့သဘောတူတာဖြစ်တဲ့အတွက်နှစ်ဖွဲ့ကိစ္စပဲရှိပါတယ်။ကိုကကတော့ကျွန်တော်တို့ဒီ2015 February မှာမှပြီးကြပါလေ။တက္ကသိုလ်တွေပြန်ပြီးတော့လှုပ်လာတဲ့အပေါ်မှာတော့တက်မတော်တို့အစိုးရတို့လွတ်တော်တို့ဘက်ကတော့သူ့ကိုတော့တရားစစ်နာတယ်လို့ထင်ပါတယ
်။အခုဆက်လက်ထုတ်လွှင့်မယ့်ဥအောင်ခင်ရဲ့မြမအရေးတုံသက်ချက်အစီအစဉ်မှာတော့စစ်အာဏာသိမ်းချိန်ကလေးကမြမအစိုးရဟာကျွေးမြီတန်တရားမှာတဝဲလေလေဖြစ်နေပုံကိုဥအောင်ခင်နဲ့ကိုဇော်ဝင်းလိုင်တို့ကတုံသက်တင်ပြမှာပါရှင
်။တစ်ဆက်ကြီးစိုးတဲ့အနည်း90ကျော်ကာလမှာဗမာအစိုးရဟာညီမျိုးစုံနဲ့နိုင်ငံခြားကငွေချေးခဲ့ပါတယ်။ဒါပေမဲ့တခါမှပြန်ဆက်နိုင်တာမဟုတ်ပါဘူး။1988လူထုအုံကြွမှုကနှင်းနှင်းနဲ့နောက်ပိုင်းမှာတရုတ်ကလွဲပြီးငွေချေးမဲ့သူမရှိတော့ပါဘူး။အခုမှဥသိမ်းစိန်အစိုးရရဲ့ပြုပြင်ရေးကိုထောက်ခံအားပေးတဲ့အနေနဲ့မြန်ရှင်နိုင်ငံတွေကကျွေးဟောင်းတွေကိုပြန်လည်စီစစ်ပြီးငွေထုတ်ချေးနေကြတဲ့အတွက်မြန်မာအစိုးရမှကျွေးတူလာပြန်ပါတယ်။ဦးသိန်းစိန်တက်လာပြီးမကြာမီမှာနိုင်ငံခြားအကျွေးဒေါ်လာတန်း10,000ရှိပြီး8,000ကျော်ဟာမဆလာခေတ်ကကျန်ခဲ့တဲ့အကျွေးဖြစ်ကြောင်းကြေညာပါတယ်။ဗီဇာဖြစ်သူမြန်မာကသူယူထားတာဒေါ်လာတန်း10,000ရှိတယ်လို့ဆိုပေမဲ့အနည်း90မဆပ်ပေးထားတဲ့အကျွေးဖြစ်လို့ပေးရမယ့်အတိုးနဲ့ဆောင်ရမယ့်ဒဏ်ငွေပါတဲ့တွေ့ရင်ဒေါ်လာတန်း15,000ဆက်เสียရှိတယ်လို့မြေရှင်တွေကဆိုပါတယ်။ဒါနဲ့မြေရှင်19နိုင်ငံပဲရစ်မြို့မှာတွေ့ဆုံတဲ့အခါနော်ဝေနဲ့ဂျပန်ကအကျွေးလျှော်ပြပြီးပြန်လည်စီစစ်တဲ့အခါမှာဗမာအစိုးရပြန်ဆက်ရမယ့်အကျွေးဟာဒေါ်လာတန်း9,000ကျော်အထိလျော့ပါတော့ပါတယ်။ဒေါ်လာတန်း6,000ကိုလျော့ပြလိုက်တဲ့သဘောဖြစ်ပါတယ်။အမအစိုးရကငွေပြန်ချင်းနေအောင်စီစဉ်ပေးကြတာဖြစ်ပါတယ
်ဂျပန်ဝန်ကြီးချုပ်2014ခုနှစ်မတ်လမှာနေပြည်တော်ကိုလာတော့ဒ ေါ်လာတန်း900ကျော်ချေးဖို့တဘောတူလိုက်ပါတယ်အခြေခံအဆောက်အုံနဲ့လျှက်စစ်စွန့်အင်မြင့်တင်ဖို့ဖြစ်ပါတယ်နိုဝင်ဘာလရောက်တော့တီလဝါအခြေခံအဆောက်အုံရန်ကုန်လျှက်စစ်နဲ့အသေးစားအလတ်စားလုပ်ငန်းမြင့်တင်ရေးအတွက်ဒေါ်လာတန်း250ကျော်ဂျပန်အစိုးရကထုတ်ချေးပြန်ပါတယ်နောက်ပြီးတော့အတိုးနည်းနည်းနဲ့ဒေါ်လာတန်း800ကျော်မြန်မာအစိုးရကိုချင်းငှားဖို့လဲမကြမီကသဘောတူပြန်ပါတယ်ဒီငွေကိုလျှက်စစ်လိုင်းတိဆောက်မှုဗီယက်နမ်မြန်မာကမ်းလှမ်းနဲ့ရန်ကုန်မြို့ပတ်ရထားတိဆောက်ရေးအတွက်အသုံးပြုရမယ်လို့ဆိုပါတယ်ဒါကြောင့်ဒီနှစ်ထဲမှာဒေါ်လာတန်း1500ကျော်မြန်မာအစိုးရကိုချေးဖို့ဂျပန်အစိုးရကသဘောတူလိုက်ပါတယ
်မြန်မာအစိုးရစီကရက်စရာရှိတဲ့ကျွေးမြီကိုဒေါ်လာတန်းထောင်ချီပြီးဂျပန်အစိုးရကရောပစ်လိုက်ပြီးမြဲဒေါ်လာတန်း2000ကျော်ဆက်စရာကျန်းနေပါသေးတယ်။လက်ကျန်ကျွေးမီနဲ့ကျွေးတဲ့ကိုပေါင်းလိုက်ရင်ဂျပန်ကိုဆက်ရမယ့်ကျွေးမီဟာဒေါ်လာတန်း4000နီးပါးရှိလာပါတယ်။အကျွေးမဆက်နိုင်တဲ့အစိုးရကဘာဖြစ်လို့ငွေချေးကျင်တာလဲဆိုတာစဉ်းစားစရာဖြစ်လာပါတယ်။ဂျပန်အစိုးရချေးတဲ့ငွေကိုဂျပန်ကုမ္ပဏီတွေကတစ်ဆင့်သုံးရတဲ့အတွက်ဂျပန်ကုမ္ပဏီတွေရဲ့အကျိုးစီးပွားကိုမြင့်တင်ရရောက်ပါတယ်။2000ဆက်ကမြန်မာပြည်မှာယင်းနီးမြုပ်နှံတဲ့ဂျပန်ကုမ္ပဏီ96ခုသာရှိပါတယ်။ကျွေးမီပြန်လဲစီစစ်ပြီးငွေထက်ချေးတဲ့အခါ2014မှာဂျပန်ကုမ္ပဏီ168ခုအထိတိုးလာပါတယ်။ဒါကြောင့်ကျွေးမဆန်နိုင်ပေမဲ့ဗမာအစိုးရကဂျပန်အစိုးရကအမြဲတမ်းငွေထုတ်ချင်းနေတာဖြစ်ပါတယ်
။ဦးသိန်းစိန်အစိုးရကြေညာတဲ့နိုင်ငံခြားကျွေးမီထဲမှာ1988ခုနှစ်နောက်ပိုင်းတရုတ်စီကချေးထားတဲ့ဒေါ်လာတန်း2000ကျော်ပါဝင်ပါတယ်။ဒါပေမဲ့ကျွေးပြန်လဲစီစစ်တဲ့ Paris အစည်းအဝေးမှာတော့တရုတ်မပါပါဘူး။2010မှာဗိုလ်ချုပ်မူကြီးတန်းရွှေတရုတ်ပြည်သွားတော့ဒေါ်လာတန်း4000ကျော်ကိုအတိုးမယူဘဲဗမာအစိုးရကိုချေးဖို့သဘောတူခဲ့ပါတယ်။ဒါပေမဲ့မြစ်ဆုံဆယ်မရဆိုင်မီရယူခဲ့တဲ့သဘောတူညီချက်မို့လက်တွေ့အကောင့်ထဲဖော်ပုံမရပါဘူး။2013ခုနှစ်ကချေးယူခဲ့တဲ့ဒေါ်လာတန်း100နဲ့ဒီနှစ်ချေးတဲ့တန်း300ကိုနှစ်စဉ်တိုးနှုန်း 4.500 ခန့်နှုန်းပေးရပါတယ်။ဒေါ်လာတန်းပေါင်း8800အထိချေးဖို့2014မှာတရုတ်ကသဘောတူထားပါတယ်။တခြားနိုင်ငံကအတိုး200ခန့်နှုန်းယူပြီးတရုတ်ရဲ့အတိုးက400ခန့်နှုန်းကျော်နေတာကိုလွတ်တော်မှာဝေဖန်ကြပါတယ်
။နိုင်ငံခြားအကျွေးဆက်တဲ့အစင်လာမရှိတဲ့ဗမာအစိုးရကိုငွေထက်ချင်းနိုင်မှုအတွက်အကြံအဖန်လှုပ်ပေးနေကြပြီးမဲ့ဗမာအစိုးရဟာကျွေးဒုက္ခ debt distress ဖြစ်ဖို့အလားအလာမရှိဘူးလို့ IMF အပီပီဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ရဲ့2014ကျွေးမီစီစစ်ချက်မှာပေါ်ပြပါတယ်။ဒါပေမဲ့အကျွေးပမာဏဟာကျွေးဒုက္ခအဖြစ်သတ်မှတ်တဲ့အစင်နာကိုရောက်လာတဲ့အတွက်အနိကစောင့်ကြည့်ဖို့လိုတယ်လို့ဆိုပါတယ်အတိုးမပေးရတဲ့ကျွေးမီကသာသုံးဆွဲသင့်ပြီးအတိုးပေးရတဲ့ကျွေးမီကအတက်နိုင်ဆုံးရှောင်သင့်တယ်လို့ဆိုပါတယ်ဗမာအစိုးရဟာတရုတ်အကျွေးကိုအတိုးပေးနေရပါတယ်ဗမာအစိုးရမှာပြန်ဆက်နိုင်စွမ်းမရှိပေမဲ့တရုတ်အစိုးရကတော့ရေနံဓာတ်ငွေမှာပူးတွဲလောက်ကင်နေတာမို့မြန်မာကိုပေးစရာရှိတဲ့အထက်ကအတိုးကိုနှုတ်ယူနိုင်ပါတယ်နိုင်ငံခြားကချေးတဲ့ငွေကိုဖွံ့ဖြိုးတိုးတက်အောင်အသုံးပြုတတ်ဖို့လိုပါတယ်။ဒါပေမဲ့စစ်အစိုးရကမှကျွေးရှင်နဲ့စစ်အုပ်စုသာအကျိုးအမြတ်ခံစားကြရပါတယ်။အခုတော့ကျွေးထူတဲ့ဗမာအစိုးရကိုငွေထက်ချေးဖို့လမ်းကင်းပေးကြတဲ့အတွက်အကျွေးတန်တရာပိုပြီးနှက်ဆိုင်သွားပါတယ်။လောလောဆယ်တော့ဖွံ့ဖြိုးတိုးတက်တာကမမြင်ရသေးပဲအနောက်တိုင်းရဲ့အကျွေးနဲ့တရုတ်ဂျပန်အကျွေးတွေတိုးပွားလာတာသာတွေ့ရပါတယ်ခင်ဗျာ။
ဆက်လက်ပြီးတော့တနင်္ဂနွေနေ့နဲ့ခင်းအစီအစဉ်အတွက်ဒေါ်လာလာတန်းရဲ့ American Style အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီရှင
်ဒီတွင်ပါ English American Style ကန္တာမှာတွေ့တယ်လို့ဒီပြရတဲ့ meet ကိုခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
More than meets the eye.
Good to be able to get to the salon. M-O-R-E, more, T-H-A-N, than, more than, that's the word. M-E-E-T-S, meets, that's the T-H-E, the E-Y-E-I, the I, that's the word. So, the word is the word. The word is the word. The word is the word. The idiom is the word. The word is the word. The word is the word. The word is the word.မတိသေးတဲ့အကြောင်းအရာတွေရှိနေတာကိုဆလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာတော့တခုခုနဲ့ပတ်သက်လို့တခြားမတိတဲ့အကြောင်းအရာတွေအများကြီးရှိမှာပဲလို့ယူဆရင် There's more than meets the eye လို့ပြောလို့ရပါတယ
်။ The company filed for bankruptcy because of very poor sales. But there's more to the company's problems than meets the eye.
company ကအယောင်တွေတိတ်ကြလွန်းလို့ဒီဝါလီခံလိုက်တယ်လေဒါပေမဲ့လို့လေ company ရဲ့ပြဿနာတွေကလူတွေတိထားကြတာတဲ့အများကြီးပိုရှိနေတယ်လို့ထိပ်ပေးရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
The company filed for bankruptcy because of very poor sales, but there's more to the company's problems than meets the eye. Where the rubber meets the road.
ဖြစ်ပါတယ်။ဆာလုံးပေါင်းက URE ဖွဲကနေရာကိုညွှန်ပြတာ THE the RUBBER the rubber ကကျမတို့မြန်မာမှာလဲချက်ပေါင်ဈေးကို rubber လို့ခေါ်သူဖြစ်ပြီးThe road ကတော့လမ်းဆိုတော့စကစုခုရဲ့လွန်ကောက်ထေးပဲကတော့ rubber နဲ့လမ်းတွေ့ဆုံတာဖြစ်ပါတယ်။ဒီနေရာမှာ rubber လို့ဆိုရမှာ rubber ချက်ပေါင်စည်းနဲ့လုပ်တဲ့မော်တော်ကားတာယာကိုရည်ညွှန်းသုံးထားတာဖြစ်ပါတယ်။ဒါကြောင့်မော်တော်ကားတာယာနဲ့လမ်းဆုံတဲ့နေရာလို့အဓိပ္ပာယ်ယူနိုင်ပါတယ်။မော်တော်ကားတာယာနဲ့လမ်းထိတွေ့တယ်ဆိုတာကလက်တွေ့ကျတဲ့သဘောကိုတင်စားပြောထားတာဖြစ်ပါတယ်။တာယာနဲ့လမ်းထိတွေ့တော့မှတာယာအကြောင်းကောင်းကောင်းသိတယ်ဆိုသလိုဒီအသုံးရဲ့ ATM အဓိပ္ပာယ်ကလည်းလက်တွေ့ကျတာတကယ့်ပြဿနာအကဲဆတ်မှုတွေနဲ့ရင်ဆိုင်ရမယ့်အခြေအနေမျိုးကိုရည်ညွှန်းပြောတာဖြစ်ပါတယ်။ကျမတို့မြန်မာမှာစားကြည့်မှခါမှန်းသိသလိုတကယ်လုပ်ကြည့်မှလည်းပြဿနာကဘယ်လိုရှိသလဲဆိုတာကိုကောင်းကောင်းကြီးသိလာတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ The peace process in Myanmar depends on both sides stopping clashes. That's where the rubber meets the road.
မြန်မာနိုင်ငံမှာညီညွတ်ရေးဖော်ဆောင်နိုင်မှုကနှစ်ဖက်စလုံးထိတ်တဲရင်ဆိုင်မှုတွေကိုရပ်နိုင်မှုပေါ်မှာမူတည်တာဖြစ်ပါတယ်။လက်တွေ့ဖြေရှင်းရမယ့်ပြဿနာကအဲ့ဒီနေရာမှာရှိနေတာပါလို့အဓိပ္ပာယ်ရပါတယ်။ George Group ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ The peace process in Myanmar depends on both sides stopping clashes. That's where the rubber meets the road.
ခုနောက်ဆုံးတင်ပြပေးမှာကတော့
Meet one'sWaterloo
ဖြစ်ပါတယ်စာလုံးပေါင်းက meet meet ကတွေ့တာ one apostrophe s once ကတူတယောက်ရဲ့ water loo waterloo ကဒီနေရာမှာပြင်သစ်ဧကရာဇ် Napoleon Bonaparte ကပင်လယ်ပြင်မှာစစ်ပွဲတွေအကြိမ်ကြိမ်အောက်ပွဲဆင်နွှဲခဲ့ရမှာအောင်နိုင်သူကြီးရဲ့လို့တင်စားခေါ်ဝေါ်ခံနေရကြမှာပဲ1815ခုနှစ်ကမြူစားကြီး Duke of Wellington နဲ့တိုက်တဲ့ Waterloo ဆိုတဲ့အီတလီမှာမရန်ဂိုတိုက်ပွဲအတွင်းအငိုက်မိကနပိုလီယံရဲ့တပ်ဆုံးရှုံးတဲ့အခြေစိုက်ခဲ့တဲ့သမိုင်းကြောင်းကိုတင်စားပြီးပြောတာဖြစ်ပါတယ်။ဒါကြောင့်ဒီ ATM ရဲ့သွားပိုက်ဒေဝေကတော့ကျမတို့မြန်မာမှာအပွဲပွဲဆင်နွှဲခဲ့သမျှတော့ဒီတချီတော့ခံနိုင်ရပြီဆိုတဲ့သဘောမျိုးဆိုရင် Meet your Waterloo ရဲ့လို့တင်စားပြောတာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John finally met his Waterloo when he tried to beat the black belt champion in karate
ကရာတေမှာကပတ်မဲရထားတဲ့ champion ကိုနိုင်ဖို့ကြိုးစားတဲ့အခါမှာ John အနေနဲ့နောက်ဆုံးအရှုံးကြီးရှုံးတော့တာပါပဲလို့ထိပ်ပေးရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
John finally met his Waterloo when he tried to beat the black belt champion in karate.
Didrimba English American style ma timpya kere idiom a thon wi ga ro
more than meets the eye when the rubber meets the road meet your Waterloo.
Yo phit ja ba de. Naw didrimba ku lo chi myo ma le naw tha idiom a thon wi go sele timpya pe u ma mo saung myo na sin ja ba shin.
အခုကြားခဲ့ရတဲ့ဒေါ်လာလာတန်ရဲ့ American Style အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOA မြန်မာရုပ်တံရဲ့တနင်္လာနေ့ညထုံးလွှင့်ချက်ဒီမှာကြည့်ရှုနိုင်ကြပါရရှင်။တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်နေကြတာပါ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဒ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOE မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိလိုင်းဒိုမီတာ24 32 49တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေတိုးချက်ထုတ်လွှင့်သွားမှာပါရှင်အခုဆက်လက်ပြီးတော့စတင်နေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုထုတ်လွှင့်မှာပါမကြခင်ကျင်းပတော့မယ့်ရွေးကောက်ပွဲမှာတက်မတော်ရဲ့အခမ်းကဏ္ဍနဲ့ပတ်သက်ပြီးတော့ဆွေးနွေးထားကြတာပါစီစဉ်သူကိုသားညုံနဲ့အတူထုတ်လုပ်သူကိုညံဝင်းအောင်ကကူညီတင်ဆက်ထားပါတယ်ရှင
်မင်္ဂလာပါခင်ဗျာစနေညပိုင်းဒဲလီလိုက်စီစဉ်ကနေပြီးကြိုဆိုပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီရွေးကောက်ပွဲကာလဖြစ်နေတော့ရွေးကောက်ပွဲနဲ့ဆက်ဆက်နေတဲ့အကြောင်းအရာပဲဖြစ်ပါတယ်အဓိကတော့ဒီလက်ရှိမြန်မာတက်မတော်အနေနဲ့ဒီရွေးကောက်ပွဲမှာဘယ်လိုပုံစံမျိုးရက်တည်မလဲတမတ်ရှိရှိနဲ့ရက်တည်သွားနိုင်ပါမလားဆိုတဲ့အမိကွန်းနဲ့ပတ်သက်လို့ကျွန်တော်သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ဒီမြန်မာတက်မတော်ရဲ့အကြီးအကဲဖြစ်တဲ့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်အနေနဲ့တလောကသတင်းမီဒီယာနဲ့တွေ့တဲ့အခါမှာဒီလက်ရှိရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ထွက်လာတဲ့ရလဒ်ကိုသူတို့အနေနဲ့လေးစားအသိမှတ်ပြုမယ်ပဲဆွေးရတက်ဆိုတဲ့သဘောမျိုးပြောပါတယ်ခင်ဗျာ။ဒါပေမဲ့တစ်ဖက်မှာတလောကလွိုက်ကော်မြို့ကိုသွားတဲ့အခါမှာဒီစစ်တပ်ကတက်ကဒီတောင်အရာရှိနဲ့တွေ့တဲ့ခါမှာပြောဆိုတဲ့နေရာမှာတော့ဒီလာမယ့်ရွေးကောက်ပွဲအတွင်းမှာတက်မတော်ကိုနားလည်မှုရှိတဲ့လူနောက်ကာကွယ်အမြင်ရှိတဲ့လူကိုဦးစားပေးစဉ်းစားဖို့ဆိုပြီးတော့တိုက်တွန်းသွားတာလေးရှိပါတယ်အဲ့တော့ဒါကြောင့်မလို့ဒီနေ့ကာလအခုဒီရွေးကောက်ပွဲအစီအစဉ်အတွက်တက်မတော်အနေနဲ့ဘယ်လောက်ထိတမတ်ရှိရှိနဲ့ယက်တိနိုင်မလဲဆိုတဲ့မေးခွန်းကျွန်တော်တို့ရှိပါတယ်အဲ့တော့အရင်ဆုံးကျွန်တော်ဆိုရင်မဲ့လူတွေကတော့ကျွန်တော်နှစ်ဦးဖိတ်ခေါ်ထားပါတယ်တူကတော့ဒီမြန်မာမီဒီယာကောင်ဆယ်ကဦးစော်တက်ထွေးဖြစ်ပါတယ်ခင်ဗျဒီလိုင်းပေါ်ရောက်နေပါပြီ။နောက်တူကတော့ဒီမြမရေလီလာတုံးတက်သူဖြစ်တဲ့ဒေါက်တာရံမျိုးသိန်းဖြစ်ပါတယ်။နှစ်ဦးစလုံးဒီလိုင်းပေါ်မှာရှိပါတယ်။အရင်ဆုံးကျွန်တော်ကုဇော်တက်ထွေးကိုဖိတ်ခေါ်ချင်ပါတယ်။ကုဇော်တက်ထွေးကြားပါလားခင်ဗျ။ဟု
တ်ကဲ့ကြားပါတယ်ခင်ဗျ
။ကုဇော်တက်ထွေးတလောကပဲဒီဗိုလ်ချုပ်ကြီးမင်းအွန်လိုင်းကဒီသတင်းမီဒီယာတွေနဲ့တွေ့တဲ့အထက်မှာကုဇော်တက်ထွေးလဲပါဝင်တာကျွန်တော်တွေ့ရပါတယ်ခင်ဗျ။ကုဇော်တက်ထွေးလဲရှိတဲ့အခါကျတော့တော့ဗိုလ်ချုပ်ကြီးမင်းအွန်လိုင်းရဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့သူတို့ရဲ့ယက်တီချန်နယ်ပတ်သက်လို့တိကျကျအဲ့တုန်းကနှုတ်အားဖြင့်ပြောသွားနေတာဘယ်ချက်တွေသတိထားမိပါလဲ။
နံပါတ်၁ကတော့ကျွန်တော်တို့တမ်ရောအားဒီကနာအာနာယပါတီကအနိုင်ရရှိခဲ့မယ်ဆိုရင်လည်းအခုလက်ရှိအာနာယပါတီနဲ့တမ်ရောရဲ့ကနာရွေးကောက်ပွဲကိုရှင်ပြိုင်နေရမလို့ပဲနဲ့ဝင်ရောက်အနိုင်ရရှိမယ်25ရာခိုင်နှုန်းကိုပေါင်းစည်းမယ်ဆိုတဲ့အချက်ကိုတော့နံပါတ်၁ညင်းဆိုသွားပါတယ်။အဲဒါကတော့ကနာအာနာယပါတီကလွတ်တော်ကိုယ်တည်းတူရဲ့ပြောစကားကြောင့်တမ်ရောရဲ့ဒီ25ရာခိုင်နှုန်းကအဲကျွန်တော်တို့ကြံ့ခိုင်ရေးပါတီရဲ့လက်ရှိ2015မှာရရှိမဲ့ရလတ်ကိုပေါင်းမယ်ဆိုတဲ့အားနဲ့ပတ်သက်ပြီးတော့သူ့အနေနဲ့ဒါကမဖြစ်နိုင်ဘူးဒါကသူလို့ရှိရင်ကိုယ်စလဲတူကြီးရဲ့ပြောစကားကဖြစ်ပြီးတော့တမ်ရော်ရဲ့သဘောထားမဟုတ်ဘူးလို့နံပါတ်1ညင်းဆိုသွားပါတယ်။နံပါတ်2ထူးခြားချက်ကိုပြောရမယ်ဆိုလို့ရှိရင်တော့ဒီတက်တွင်းထဲမှာရှိတဲ့မဲယုံတွေကိုကျွန်တော်တို့မီဒီယာသမားတွေကနေပြီးတော့တက်တွင်းထဲမှာရှိတဲ့မဲယုံတွေလွတ်လွတ်လပ်လပ်မဲပေးခြင်းရှိမရှိကျွန်တော်လေးလံဆန်းစစ်ချင်တယ်ဆိုလို့ရှိရင်ဒီတော်စုရွေးကောက်ပွဲကော်မရှင်ကချမှတ်ထားတဲ့စီမင်းစည်းကမ်းဒီအတိုင်းကျွန်တော်တက်တွင်းမှာရှိတဲ့မဲယုံတွေမှာမီဒီယာသမားတွေဒါရောက်လေ့လာနိုင်တယ်ဆိုတဲ့အချက်ကိုကျွန်တော်တို့ကာကွယ်ဦးစီးချုပ်ကျွန်တော်တို့ဗိုလ်ချုပ်ဦးမင်းအောင်လှိုင်ကနေပြီးတော့မှပြောဆိုသားတာတွေ့ရပါတယ်ဒါကတော့ကျွန်တော်အနေနဲ့ထူးထူးခြားခြားကျွန်တော်သတိထားမိတဲ့အချက်တစ်ချက်ဖြစ်ပါတယ်
ဟုတ်ကဲ့ကျွန်တော်တစ်ဆက်တည်းပဲကိုဇော်တထွေးရဲ့သုံးသက်ချက်လည်းအမြင်လည်းသိမေးချင်ပါတယ်ခင်ဗျာတကယ်ပဲဒီတက်မတော်အနေနဲ့ခုနသူပြောသွားသလိုယက်တီနိုင်မဲ့အနေထားတမတ်ရှိရှိနဲ့ယက်တီနိုင်မဲ့အနေထားရှိလားသူရဲ့စကားအရနောက်ကူစောတထွေရဲ့သုံးသက်ချက်ရဘလို့မြင်ရပါလဲ
ကျွန်တော်တို့ဒီတက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့မီဒီယာသမားတွေတွေ့တဲ့ဟာကမီဒီယာအားလုံးပါတယ်လို့မဆိုနိုင်ပါဘူးအဲနေ့စဉ်သတင်းစာတွေရဲ့နောက်ပြီးတော့ broadcast မီဒီယာတွေရဲ့အဲ press နဲ့ပတ်သက်ပြီးတော့တရားဝင်ယက်တီနေတဲ့ကျွန်တော်တို့ organization တွေဒါပဲပါပါတယ်အဲ့တော့ဒီလိုမျိုးဟိုအဖွဲ့တွေနဲ့တွေ့တဲ့အခါမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ကနေပြီးတော့ဒီ2015ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ပြောဆိုချက်တွေအားပြောမယ်ဆိုရင်တော့အဓိကအဖြစ်ရေဘူးကဆန်ပါတယ်အဓိကအဖြစ်တော့ကျွန်တော်တို့ဒီနိုင်ငံတကာသတ်မှတ်ထားတဲ့စံနှုန်းတွေကိုမချိုးဖောက်ဘူးဆိုတဲ့အဓိပ္ပာယ်သက်ရောက်တဲ့အရာတွေကိုပဲကြီးပေးတာဖြစ်ပြီးတော့ထူးထူးခြားခြားပြောဆိုတာကိုမတွေ့ရပါဘူးဒီဒါကြောင့်မလို့ကျွန်တော်ကာကွယ်ရေးဦးစီးချုပ်အနေနဲ့ရွေးကောက်ပွဲမှာဘယ်လိုရပ်တည်မယ်ဆိုတာကိုမီဒီယာသမားတယောက်အနေနဲ့ကျွန်တော်တို့ခံမှန်းရတာအတော်ခက်ခဲပါတယ်ဒါပေမဲ့လက်ရှိကျွန်တော်တို့ကြံ့ခိုင်ရေးပါတီမှာတော့ကျွန်တော်တက်မတော်အငင်းသာယူသွားတယ်ကျွန်တော်တို့ဒီတကယ်ဒုတိယဗိုလ်ချုပ်ကြီးတွေကဒီမှာပါဝင်ပြီးတော့ရွေးကောက်တင်မြှောက်ပြီးတော့မှ ဝင်ရောက်ရွေးခံမှုတွေစူးစမ်းနေတာဖြစ်တဲ့တကြောင်းတမရော်နဲ့အာနာယပါတီရဲ့ကြားအဆက်ဆံရေးကိုကျွန်တော်အနေနဲ့ဟိုဟုတ်တယ်မဟုတ်ဘူးဆိုပြီးတော့ကျွန်တော်တို့အနေနဲ့တိတိကျကျပြောဆိုဖို့အချက်လက်တွေကတော့တော်တော်ရှားပါးနေတာတွေ့ရပါတယ်တခုကျွန်တော်တို့သတိထားမိတာတော့တမရော်ကဝေးဦးကြီးချုပ်ဟာမီဒီယာနဲ့ပတ်သက်ပြီးတော့ပုံမူရင်းနှီးပွင့်လင်းတဲ့အသွင်သဏ္ဍာန်ကိုတိဆောက်ဖို့စူးစမ်းကျင်းပရပြီးတော့နောက်တစ်ခုကအနာရပါတီမဟုတ်တဲ့တခြားတိုင်းရင်းသားမျိုးစုတွေနောက်ပြီးတော့ကျွန်တော်တို့အတိုက်ခံပါတီတွေနဲ့လည်းသူ့အနေနဲ့အချိန်မြွေဖြစ်ဖြစ်ဆက်ဆံလို့ရတယ်ဆိုတဲ့အသင်္ကြန်ကိုဖော်ဆောင်ဖို့စူးစမ်းနေတာကိုတော့ကျွန်တော်တွေ့တယ်လို့ခံစားရပါတယ
်။အဲ့တော့ကျွန်တော်တစ်ဆက်ထည့်မိချင်တာကလက်ရှိကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လီနဲ့နိုင်ငံရေးရာသူ့မှာရည်မှန်းချက်တစ်ခုခုရှိတယ်ဆိုတဲ့အမြင်လားကိုဒေါက်တာထွေးဘယ်လိုသုံးသပ်မိလဲ
။ကျွန်တော်တူးတဲ့အမြင်အရဆိုရင်တော့ကျွန်တော်တို့ဒီအခုလက်ရှိတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လိုင်းကလာမယ့်အနာဂတ်နိုင်ငံရေးမှာကျွန်တော်တို့နိုင်ငံတော်ဥဆောင်မှုအတွက်သို့မဟုတ်သမရယာတို့ရယူဖို့အတွက်အဲစူးစမ်းပြင်ဆင်နေတာကိုတွေ့ရတယ်လို့ကျွန်တော်အနေနဲ့သုံးသပ်ပါတယ
်။
အကြောင်းလဲဆိုတော့ကျွန်တော်တို့အခုကျွန်တော်2010နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေစတင်ပြီးတော့မှကျွန်တော်တို့တစ်ဖက်ကဒီတမရော်နဲ့ပတ်သက်တဲ့အင်အားစုကိုကိုစားပြုပြီးဥဆောင်ခဲ့တဲ့နိုင်ငံတော်သမရဦးသိန်းစိန်နဲ့အစိုးရအဖွဲ့ရဲ့စွမ်းဆောင်ရည်နဲ့ပြည်သူလူထုရဲ့ယုံကြည်ကိုးစားမှုကြာဆင်းလာမှုပါဆိုလို့ရှိရင်ကျွန်တော်တို့ကာကွယ်ဦးစီးချုပ်ကနေပြီးတော့နောက်နာဂတ်နိုင်ငံရေးမှာဥဆောင်မှုအတွက်ကိုစေ့စော်လိုက်ပုံပေါ်ပါတယ်နောက်တစ်ခုကတစ်ဖက်မှာရှိနေတဲ့ကျွန်တော်တို့အတိုက်ခံကျွန်တော်နိုင်ငံရေးပါတီရဲ့ရွေးကောက်ပွဲမှာအားကောင်းလာမှုဟာကျွန်တော်တို့တက်မရော်နဲ့အာနာယပါတီကိုကျွန်တော်စိုးရိမ်ပူပန်မှုဖြစ်စေတယ်လို့ယူဆပါတယ်ဒါငကူပြင်ဆင်ထားတဲ့နိုင်ငံရေးပုံစံလမ်းကြောင်းကသွေးဖီလာတဲ့အချက်လက်တွေကိုတွေးရလေလေတစ်ဖက်ကနေပြီးတော့မှကျွန်တော်တို့ဟိုနိုင်ငံရေးတို့အရာကျွန်တော်တို့မထင်မှတ်တဲ့အရာတွေကိုပြုပြင်ပြောင်းလဲကိုစူးစမ်းလာတဲ့အချက်လက်တွေကိုတွေးရလေပဲလို့ကျွန်တော်ယူဆပါတယ်
ဟုတ်ကဲ့ကျွန်တော်အဲ့မှာတစ်ချက်ထပ်မေးချင်ပါတယ်ခုနကဗိုလ်ချုပ်ကြီးမင်းအောင်လိုင်းနဲ့မီဒီယာနဲ့ဆက်ဆံရေးခုနကောင်းလာတဲ့နိုင်ငံရေးပါတီနဲ့ဆက်ဆံရေးတွေရှိလာနိုင်တယ်ဆိုတဲ့အသုံးသက်ချက်မှာကျွန်တော်တစ်ခုမေးချင်တာဗိုလ်ချုပ်ကြီးမင်းအောင်လိုင်းရဲ့လက်ရှိလုပ်ရက်ကတက်မရော်ပေါ်အမြင်ပိုကောင်းလာအောင်လို့စူးစမ်းလာသူ့ပေါ်အမြင်ကောင်းအောင်လို့စူးစမ်းလာနည်းကွဲပြားပြားဘယ်လိုသုံးသပ်မိလဲ
ကျွန်တော်အမြင်အရကြည့်ရင်တော့တမရော်ရဲ့ခေါင်းဆောင်တရားအပေါ်မှာရှိတဲ့အမြင်ကိုမီဒီယာရဲ့အမြင်ကိုကောင်းအောင်လုပ်တာသာဖြစ်ပြီးတော့တမရော်အပေါ်အမြင်ကိုပြည်ပြသာသာကျွန်တော်ကောင်းဖို့အတွက်ဟိုပြင်ဆင်လာတာကိုမတွေ့ရပါဘူး။ဥပမာအပြင်ဆိုလို့ရှိရင်တော့တိုင်းပြည်မှာကျွန်တော်တမရော်အရာရှိတွေကိုအရက်ဖက်နယ်ဖက်တွေကိုကျွန်တော်တို့ရွှေ့ပြောင်းတဲ့အတွက်ကြောင့်ဟိုဖဲကျိုးကျွန်တော်တို့ဟိုဟာဒီကမ်ပိန်းတွေရှိနေပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့ပြည်ပြသာသာဟိုခရီးပေးခြင်းသို့မဟုတ်ပြုပြင်ပြောင်းလဲဖို့အတွက်လှုပ်ရှင်ဒါမှမဟုတ်နောက်အနာဂတ်မှာကျွန်တော်တို့တက်မတော်အရာရှိတွေကိုအရက်ဖက်ဝန်ကြီးဌာနတွေမပို့ဘူးဆိုတဲ့ကိစ္စဝတ်တွေကိုကျွန်တော်တို့ပြောဆိုခြင်းမရှိပါဘူး။ဒါကဆိုလို့ရှိရင်တက်မတော်ရဲ့ငကူချက်မှတ်ထားတဲ့နိုင်ငံရေးလမ်းကြောင်းသို့မဟုတ်တက်မတော်ရဲ့ဒီ principle တွေကိုပြည်ပသားပြည်ပြောင်းလဲခြင်းမပြုဘူးဆိုတာကိုကျွန်တော်သိတာထင်ရှားသေးပါတယ
်။ဒါ
ပေမဲ့ကျွန်တော်တို့တက်မတော်ဦးစီးဦးဆောင်ပြုနေတဲ့ခေါင်းဆောင်တရားအနေနဲ့ကတော့မြည်သည့်အဖွဲ့အစည်းနဲ့မဆိုမြည်သည့်မီဒီယာနဲ့မဆိုကျွန်တော်တို့ယင်းနှီးနှွေးထွေးစွာဆက်ဆံပြီးတော့မေးခြင်းနဲ့မေးခွန်းကိုမေးနိုင်တယ်ဆိုတဲ့ဟာကိုတော့ကျွန်တော်တို့ပြောင်းလဲရွေးရှားလာတာကိုတွေ့ရပါ
တယ်။ဟုတ်ကဲ့သူဆက်ဆံရေးအကောင်ကိုစူးစမ်းလာတဲ့သဘောပေါ့ဒါပေမဲ့ခုနကကိုစောတထွေးပြောသွားတဲ့ထမရသမရလောင်းအဖြစ်သူရွေးချယ်ခံရနိုင်ဖို့သူအနေနဲ့စူးစမ်းတဲ့သဘောရိပ်အောင်တွေ့ရတယ်ဆိုတာဒီခုနယင်းနှီးအောင်ဆက်ဆံတဲ့အပြင်တခြားဘလို့အချက်တွေကြောင့်သုံးသပ်မိတာပါလဲ
။ဒါပေမဲ့ကျွန်တော်တို့အနေနဲ့ဟိုမီဒီယာကမေးခွန်းတစ်ခုမေးခဲ့ပါတယ်2016မှာကျွန်တော်တို့ဒီတက်မတော်ကာဝေးဦးစီးချုပ်ကဒီအသက်60ပြည့်ပြီးတော့ကျွန်တော်အနားယူပြီးတော့နိုင်ငံရေးကိုသွားမလားမသွားဘူးလားဆိုရဲကျွန်တော်တို့မေးခွန်းပါဒါနဲ့ပတ်သက်လို့တော့ကာဝေးဦးစီးချုပ်ကနေပြီးတော့မှဒါနဲ့ပတ်သက်တိကျရှင်းလင်းတဲ့ကျွန်တော် message ကိုပေးပို့ထားခြင်းမရှိပါဘူးအထူးသဖြင့်ကတော့2016ခုနှစ်မှာကာဝေးဦးစီးချုပ်ကအသက်60ပြည့်ပြီမဲ့ကကနာကောင်စီရဲ့ကျွန်တော်တို့ဆုံးဖြတ်ချက်အရဆိုလို့ရှိရင်ဆက်လက်ပြီးတော့တက်မတော်မှလည်းရှိနိုင်တယ်နိုင်ငံရေးရှင်နေရာလည်းအခြေမျိုးပြောင်းလဲနိုင်တယ်အထူးသဖြင့်ကာကွယ်ဦးစီးချုပ်ပြောတာကတော့တူတောင်ကာကွယ်ဦးစီးချုပ်ဖြစ်ဖို့ဆိုတာကိုကျွန်တော်တို့အချင်းတူတူလေးတွေ့မှသိခဲ့တာဖြစ်ပြီးတော့ဖြစ်နိုင်ရည်ရှိတဲ့ဆယ်ယောက်ထဲကသူဖြစ်တယ်ဆိုတာကိုသိတာအရန်ကိုတောက်ကြတယ်လို့ပြောပါတယ်ဒီအသေးပဲအားနိုင်ငံရေးနဲ့ပတ်သက်ပြီးတော့ဘာမဆိုတက်မတော်ကဆုံးဖြတ်နိုင်တယ်ဆိုတာကိုမီဒီယာသမားတွေကိုတော်ဝိုက်ပြီးအသိပေးခြင်းလို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ကိုစောတထွေးလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျကျွန်တော်ဒေါက်တာရံမျိုးသိန်းဖိတ်ခေါ်ချင်ပါတယ်ကိုရံမျိုးသိန်းကြားပါလားခင်ဗျဟု
တ်ကဲ့ကြားပါပြီ
ကိုရံမျိုးသိန်းခုနကကိုစောတထွေးသုံးသက်သွားတဲ့အထဲမှာတက်မလို့တော့မဟုတ်သေးဘူးကာကွယ်ဦးစီးချုပ်အနေနဲ့နိုင်ငံရေးရည်မှန်းချက်တစုံတရာရှိနေတဲ့ဆိုရယ်သူ့အမြင်ရှိပါတယ်ကိုရံမျိုးသိန်းသဘောတူပါလား
အဲကျွန်တော်ရဲ့အမြင်ကတော့ပေါ့လေဒီတက်မလို့ကာကွယ်ဦးစီးချုပ်ကိုအဲတက်မလို့ကနေအငိမ့်စားယူခိုင်းပြီးတော့သမရတာဝန်ထမ်းဆောင်ခိုင်းဖို့ဆိုတာကျွန်တော်အများအားဖြင့်လက်ရှိအခြေအနေမှာဖြစ်နိုင်ချေနည်းတယ်လို့ကျွန်တော်ကမြင်ပါတယ်ဘာလို့လဲကျွန်တော်အဲ့လိုတုံ့တက်လဲဆိုတော့ လက်ရှိမြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရကြည့်မယ်ဆိုရင်ကာကွယ်ရေးဦးစီးချုပ်ရဲ့အနေအထားနဲ့သမရရဲ့အနေအထားနှစ်ခုကိုနှိုင်းယှဉ်ကြည့်မယ်ဆိုရင်ကာကွယ်ရေးဦးစီးချုပ်ရဲ့အနေအထားဟာဒီဟာတော့ပို့ပြီးတော့အရေးပါတာကိုတွေ့ရပါတယ်။ဥပမာအဖြစ်သမရဟာအုပ်ချုပ်ရေးအပိုင်းမှာပဲသူကဟိုဥဆောင်နိုင်တဲ့အပိုင်းရှိပြီးတော့ကာကွယ်ရေးဦးစီးချုပ်အနေနဲ့အုပ်ချုပ်ရေးမှာရောဥပဒေပြူရေးမှာရောသူဟာဝင်ကြီးရဲ့ဒီလွတ်တော်ကိုယ်စားလှယ်တွေကိုခန့်အပ်နိုင်တဲ့အနေအထားမျိုးရှိပါတယ်။အဲ့ဒီအနေအထားရကြည့်မယ်ဆိုရင်လက်ရှိ2015ရွေးကောက်ပွဲဖြတ်သန်းပြီး2015ရွေးကောက်ပွဲအလွန်ကာလတနည်းအားဖြင့်နိုင်ငံရေးရပြောမယ်ဆိုရင်ထိလွယ်ရှလွယ်တဲ့ကာလအခြေအနေမျိုးမှာတမတော်ကာကွယ်ဦးစီးချုပ်အစ်စ်ခံထားဖို့ဆိုတာဖြစ်နိုင်ခြင်းမရှိသလိုလက်ရှိတမတော်ကာကွယ်ဦးစီးချုပ်ကပဲဆက်လက်ပြီးတော့တာဝန်ထမ်းဆောင်သွားဖို့အလားအလာများတယ်လို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့ကိုရံမျိုးသိန်းထောက်ပြတဲ့ချက်လေးရတော့ကောင်းပါလေကာကွယ်ဦးစီးချုပ်ရဲ့လုတ်ပိုင်ခွင့်ဒီဖွဲ့စည်းပုံရတော့ကြီးနေရကိစ္စပေါ့နောက်တစ်ချက်ကျွန်တော်ယူကောက်ပွဲနဲ့ဆက်ဆက်ပြီးတော့မေးသွားချင်ပါတယ်ခုနကကျွန်တော်ပြောတဲ့အထက်မှာပါပါတယ်လွိုက်ကောမှာ तू ပြောသွားတဲ့အထက်မှာတက်မရော်အနေတက်မရော်သားရိအနေနဲ့ဒီလာမယ့်ယူကောက်ပွဲမှာတက်မရော်ကိုနားလဲသူတွေနားလဲသူတက်မရော်ပေါ်မှာနားလဲမှုရှိတဲ့သူနောက်တစ်ခါကာဝေးအမြင်ရှိတဲ့လူဒီလိုလူကိုဦးစားပေးစဉ်းစားသင့်တယ်ဆိုတဲ့တိုက်တွန်းချက်ရှိပါတယ်ခင်ဗျာဒီအခြေအနေရဆိုလို့ရှိရင်တက်မရော်အနေနဲ့လက်ရှိယူကောက်ပွဲပေါ်မှာယက်တီချက်ကောမှာခုနအရင်ပြောသွားတဲ့ဟာနဲ့အများတွားပြီးတော့ထိခိုက်နိုင်စရာရှိလားကိုရံမျိုးသိမ့်ဘယ်လိုမြင်ပါလဲ
ကျွန်တော်မြင်တာတော့ဟိုဖွဲ့စည်းပုံအခြေခံဥပဒေရဲ့အောက်မှာတမတော်ကာကွယ်ရေးဦးစီးချုပ်ကတမတော်မှာရှိတဲ့အရာရှိတွေရောတမတော်သားတွေရောနောက်တိုင်းမားပြည်သူလူထုတစ်ရက်လုံးဟာနိုင်ငံသားဆိုတဲ့အစင်တန်းတစ်ခုမှာအလုံးတန်းလူတွေရှိတာအဲ့ဒီအခါကျတော့နိုင်ငံသားအခွင့်အရေးကလွတ်လပ်စွာဆုံးဖြတ်ပြီးတော့လွတ်လပ်စွာမဲပေးပိုင်ခွင့်ရှိရပါမယ်အဲနိုင်ငံသားတဦးကနေပြီးတော့အခြားနိုင်ငံသားတဦးပေါ်မှာသူ့ရဲ့လွတ်လပ်စွာလွတ်လပ်စွာမဲပေးပိုင်ခွင့်ကိုဩဇာလွှမ်းမိုးတာမျိုးဟာဒီမိုကရေစီကျင့်စဉ်အလေးအထားအရကြည့်မယ်ဆိုရင်အင်မတန်မှမလျော်ကန်တဲ့အလေးအထားတစ်ခုလို့ကျွန်တော်ကမြင်ပါတယ်။နောက်ပြီးတော့ဒါနဲ့ကျွန်တော်တို့2015ရွေးကောက်ပွဲမှာကျွန်တော်အမြင်အားဖြင့်ကျွန်တော်ရဲ့သုံးသပ်မှုအားဖြင့်တမတော်သားနဲ့တမတော်သားမိသားစုဝင်ဟာမဲပေးပိုင်ခွင့်ရှိသူဟာတပန်းလီမားလောက်ရှိနိုင်ပါတယ်။ဒါပေမဲ့လက်ရှိအချိန်ဒီဒီကောက်ပွဲမရှိရဲ့အင်တာနက်ဆာမျက်နှာမှာတမတော်သားနဲ့တမတော်သားမိသားစုဝင်တွေမဲပေးပိုင်ခွင့်ရှိသူဘလောက်ရှိလဲဆိုတာကိုလက်ရှိအချိန်ဒီတရားဝင်ထုတ်ပြန်ထားတာတော့မရှိပါဘူး။ဒါပေမဲ့တပန်းလောက်ရှိတဲ့မဲပေးပိုင်ခွင့်ရှိသူဟာကျွန်တော်အားဖြင့်ဒီကောက်ပွဲရဲ့ရှားလာပေါ်မှာအများကြီးတက်ရောက်နိုင်ခြင်းရှိတယ်လို့ကျွန်တော်ကမြင်ပါတယ်။အဲဒီအခါကျတော့အဲ့ဒီတပန်းလွတ်လပ်စွာနဲ့မဲပေးပိုင်ခွင့်ရှားဖို့အတွက်မှာကျွန်တော်အများအားဖြင့်အဓိကတာဝန်ရှိသူဟာပြည်တော်စုရွေးကောက်ပွဲကော်မရှင်ဖြစ်ပါလေ။ပြည်တော်စုရွေးကောက်ပွဲကော်မရှင်ကနေပြီးတော့တက်မလို့ဒါများနဲ့တက်မလို့ဒါရဲ့မိသားစုဝင်များလွတ်လပ်စွာသူဩဇာရွှန်းပေးမှုပေးစွာနဲ့မဲပေးနိုင်ဖို့ကို
ဟုတ်ကဲ့ခုနကကျွန်တော်မိကုံမပြန်ကောက်ချင်ပါလေတက်မရော်ဆိုတော့ကအမေပေးအဖွဲ့စည်းပါအမေပေးအဖွဲ့စည်းအကြီးကဲတယောက်အနေနဲ့ခုနဗိုလ်ချုပ်ကြီးမင်းအောင်လှိုင်ပြောသွားတဲ့အချက်ကတော့ဒီမဲပေးမှုမှာသွားပြီးတော့တက်မရော်သားတွေမဲပေးနိုင်ဖို့အတွက်ကိစ္စမှာသွားပြီးဩစာတက်ရောက်သွားနိုင်လားအချိန်ကြီးက
တက်မရော်ရဲ့တဘောကအထက်အောက်ဘက်အမေနာခံမှုပေါ်မှာအခြေခံပြီးဖွဲ့စည်းထားတဲ့အခါကျတော့အတိုင်းတာတစ်ခုတည်းတက်ရောက်ကောင်တက်ရောက်သွားနိုင်တယ်လို့ကျွန်တော်ကမြင်ပါတယ်နောက်အချက်ကကတော့ကိုစောတဲ့သူစနေတော့အပိုင်းမှာပါရဲပေါ့လေဥမာတက်မတော်မှာတက်ကြရအခြေဆုံးပေါ့လေနော်ဟိုလူမန်းကိုကဲမူဟလာဘူဇိုကြီးလာခင်းဝင်ဟာဒီကားကြီးတော့ရရှိအာနာရပြည်ပေါ်စုရေကောက်ကြီးပြည်အောင်စုချထားရင်ဖွင့်ပြီးပါတီကနေဝင်ပြီးတော့ရှင်းပြမှာဖြစ်တဲ့အတွက်ဆိုလို့ဒီချက်လေးကိုကြည့်ရင်ကိုကျွန်တော်အမြင်အားဖြင့်တက်မတော်နဲ့လက်ရှိအာနာပါတီကြားဆက်ဆက်မှုဟာအင်မတန်မှတန်တရားဖြစ်เสียအနေအထားရှိနေတာကိုလည်းတွေ့နေရပါတယ်။အဲနောက်တစ်ချက်ကလက်ရှိတက်မတော်ကာကွယ်ဦးစီးချုပ်ရဲ့တရားပြည်နယ်ခရီးစဉ်ဟာအဲဒေါ်ဆန်းစုကြည်ရဲ့တရားပြည်နယ်ခရီးစဉ်အပြီးမှာတွားရောက်တာဖြစ်တဲ့အတွက်ကြောင့်လည်းပဲနိုင်ငံရေးရကြည့်မယ်ဆိုလို့ရှိရင်ဒါဟာဟိုတိုက်ဆိုင်မှုမဟုတ်တဲ့အဲပြင်ဆင်မှုတစ်ခုလည်းဖြစ်ကောင်းဖြစ်နိုင်တယ်လို့ကျွန်တော်ကမြင်ပါတယ်
။ဟုတ်ကဲ့ ဒေါက်တာရေမျိုးသိန်းကိုစောတထွေနှစ်ဦးလုံးလေးလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်သရော့ရှင်တွေကိုဖိတ်ခေါ်ကြပါလေဒီဆွေးနွေးဖို့ဆိုပြီးတော့တို့ဖုန်းနံပါတ်တွေပေးထားတာပါအရင်ဆုံးမောင်တက်တနာကြားပါလားခင်ဗျာကိုစောတထွေရှိပါတယ်ဒေါက်တာရေမျိုးသိန်းရှိပါတယ်မိကုံမေးလို့ရပါတယ်ဆွေးနွေးကြတာဆွေးနွေးလို့ရပါတယ်ခတ်တူပေါ့
ဒီတောင်းတော့ဟောကန်ကရက်တင်လားဆိုတဲ့ဒါလုံးဝကျွန်တော်တို့အဖြစ်နိုင်မှုပဲထင်ပါလေအားကြောင့်လည်းဆိုလို့ရှိရင်တောင်းတော့ကနေပြီးတော့အခုကပြည့်တဲ့လက်သိညာသိကိစ္စတွေအလုံးစုံဆောင်ရွက်ထားပြီးပါပြီသူကအတိအကျတို့ချင်တာဆိုအာနာကိုတော့တို့ချင်တယ်ဟာတို့ချင်တဲ့အခါကျတော့သူအလုပ်လဲဆိုလို့ရှိရင်ဟိုဥသိဆိုင်အစိုးရနေပြီးတော့တောင်းတော့သားအငြင်းစားတွေကိုအရင်ဆုံးဟာလာဒီပြားစီရင်ရေးတို့ကြောက်လိုက်တော့သူထိုးတဲ့ဖားရည်တဲ့နောက်တစ်ချက်ကတော်ဆောင်သူကြီးအုံးကဥယျာဉ်ရဲ့သိရောဆိုအပြားကြီးမျိုးကိုသွားတယ်သွားပြီးတော့တချင်းဆိုသူတို့ဟုတ်ဦးကြောင့်ဦးဝဲအောင်လည်းတပ်သွားတယ်တိုင်ရင်တွေကိုတပ်ဆွေးနေတယ်အဲ့လိုတိုင်ရင်တက်ဖတ်တော့မယ်ဤနိုင်ငံအခြေအနေရလည်းဝင်းလင်းညံတော်မှုလုံးဝမရှိဘူး။ဒါထိချုပ်ထားပြီးပါ යි ။နောက်တစ်ချက်ဘဝတာအခွင့်အရေးနေပြီးတော့လည်း NLD ကိုတိုက်ခိုက်ဖို့သူအစင်းနဲ့လုပ်ထားပြီးပါ යි ။နောက်တစ်ခါတိုင်ရင်ကျတော့ဒီဘောက်တို့အားကြီးလည်းတော့ ఫైన్ လီထားပြီးပါ යි ။ဒီကောက်ဝဲကောင်ရှင်ရနေပြီးတော့ဒီဝဲအီးဝဲဆန္ဒရှင်စည်ရင်နေအားလုံးကိုအယောင်ယောင်အဖောင်းအားရလုပ်ပြလိုက်တယ်။အယောင်အဖောင်းအားရလုပ်ပြလိုက်တဲ့ဂျီရချက်ကလည်းဒါဂျီရချက်ကြီးမားတဲ့လုပ်တဲ့ခေတ်ကတော့တမန်ဒီ software ကိစ္စတွေပါရညာဆိုတာတာလကစကားတွေယူတယ်။ဒါတော့ငါတို့ကြီးရောချက်ရှိရေလုပ်တယ်။လုပ်တဲ့ခါကျတော့တိုင်းငံကိုတည်ဝင်ရေးမှုတွေအများကြီးဖြစ်လာတယ်။
ကျွန်တော်နောက်တဲ့ threshold တူတင်ပေးပါမယ်။အဲကိုတီးလည်မှုကင်းပြနေရပါကိုတီးလည်မှုဆွေးနွေးလို့ရပါတယ်တူပေါ့
။ဟုတ်ကဲ့ခင်ဗျာ။ဒီနေ့ညကတော့ဘုဇုံမင်းမအောင်လည်းပြောစကားတော့ကျွန်တော်အရင်ကြည့်ရှိပါဘူးဗျ။ဒါဖြစ်လို့လဲဆိုတော့နော်။ကက်ခိုင်ဖွင့်ပြေးအဖွဲ့အစည်းတွေကိုမင်းရရေးမင်းနိုင်ရေးကိုဝမ်းကူပြီးတော့လုပ်နေကြတဲ့ဘောမျိုးဖြစ်နေပါလေ။ဒါဖြစ်လို့လဲဆိုတော့ကျွန်တော်အခုမြတ်မကြီးထိုးတော့မယ်။နော်။နောက်ပြီးတော့အခုမဲတွေနေလာပြီ။အဲ့ဒါကိုနော်ကျွန်တော်တိုင်ရားဒီကဘာဖြစ်လို့အဲ့ဒီစစ်တပ်တွေကလိုက်တော့နေထဲလိုက်တော့တိုက်ခိုက်နေပါလေ။အဲ့ဒါကိုကြည့်ချင်အောင်ကျွန်တော်တိုင်ရားအဖွဲ့အစည်းတွေကိုနော်မြဲမထဲရရေးအတွက်ဒီလှုပ်ဆောင်တာဖြစ်တယ်လို့ကျွန်တော်တိုင်ရားကိုယ်တိုင်ရဲ့ဘုတော်ကစီစဉ်နေတဲ့ရောက်ချင်းမရှိအောင်လုပ်ဆောင်တာဖြစ်တဲ့အတွက်ကျွန်တော်အနေနဲ့တော့ဒီဘုဇုတ်မြောင်းလိုက်ပြောတာကိုတော့ကျွန်တော်တို့အနေနဲ့တော့လက်မခံပါဘူ
းကျွန်တ
ော်ကိုယ်စီဒီနော်လူတော်တန်းမူနေအောင်လို့လုပ်ဆောင်တာဖြစ်တဲ့အတွက်ကျွန်တော်အနေနဲ့ဝင်ကြည့်ကြည့်လို့ကျွန်တော်ပြောခင်ပါတယ
်ကိုတီးလိုက်မှုကျေးဇူးပါခင်ဗျာကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ပေးစာတစ်စောင်ရှိပါတယ်ကိုကြီးမြန်မာပြည်ဆိုပြီးတော့သူပေးလာတာကိုကျွန်တော်ဂျာရီကနှစ်ချုပ်ပြီးတော့ဖတ်ပြပါမယ်သူရေးထားတာကတော့NLD အင်အားစုများကိုဆွေးနွေးလိုသည်မှာတက်မတော်ဟာအမျိုးသားနိုင်ငံရေးကိုဥဆောင်သည်မှာအခြေခံဥပဒေအရဖြစ်ပါတယ်။အခြေခံဥပဒေမပြင်းစင်နိုင်သေးရင်မြန်မာနိုင်ငံရေးဥဆောင်မှုအခမ်းမှာပါဝင်နေမိတာဖြစ်ပါတယ်တဲ့။ NLD အနေဖြင့်ဒီရွက်ောက်ပွဲအနိုင်ရတဲ့အချိန်တက်မတော်ကိုပြစ်ပယ်ပြီးတော့နိုင်ငံရေးဥဆောင်ခွင့်ကိုတူးတဲလှုပ်ဆောင်ရမှာဖြစ်နိုင်သည်ကိုလက်ခံထားသင့်ပါတယ်။ NLD ဟာတက်မတော်နဲ့အတူရှင်ပြီးမှသာလှုပ်ဆောင်နိုင်တဲ့မူဝါဒရှိထားသင့်ပါတယ်တဲ့။မြန်မာနိုင်ငံရေးအသွင်ကူးပြောင်းရေးအတွက်စိတ်ရှည်ရပါမယ်၊ဇွဲရှိရပါမယ်၊တင်းကြီးခံနိုင်ရပါမယ်။မခံနိုင်လို့ထားပြီးတော့ချလို့ရှိရင်ဒီအောက်ကဘဝနေပြီးတော့တိုင်းပြည်ကိုမနစ်နာစေဖို့ NLD အနေနဲ့လိမ္မာပါနှက်ဖို့လိုပါတယ်ဆိုပြီးတော့ဒီစာရေးသူကိုကြီးမြမပြပါသူကအီးမေးလ်ကတဆင့်ကျွန်တော်ရှိပေးလာတဲ့စာဖြစ်ပါတယ်ခင်ဗျာအဲ့တော့ဒေါက်တာရေမျိုးသိန်းကိုဒီစာပေါ်အခြေခံပြီးတော့ကျွန်တော်မေးချင်ပါတယ်ခင်ဗျာအဲ့တော့ခုနကတမရော်ရဲ့ရက်တီဂျန်နယ်ပတ်သက်ပြီးတော့အနေထားတစ်ခုပေါ့နောက်တစ်ခုကလက်ရှိနိုင်ငံရေးရာမဲဆွဲစည်းရုံးမှုတွေလောက်ကြတဲ့နေရာမှာရောကိုရမျိုးသိန်းဘလို့သတိထားမိလဲတမရော်ကိုသွားပြီးတော့ပုတ်ခတ်တာတံပရဘောထီပါပြီးတော့တခုလှုပ်တာမျိုးတွေ energy ဖြစ်စီတခြားပါတီတွေဘက်ကလှုပ်တာမျိုးတွေရောရှိပါလားခင်ဗျအ
ဲကျွန်တော်လေးလာကြည့်တော့မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအခြားကျွန်တော်တို့နိုင်ငံရေးပါတီတွေအနေနဲ့ရောတံပရဘောကိုတိုက်ခိုက်တာပုတ်ခတ်တာမျိုးဟိုမဲဆွဲစည်းရုံးရေးကာလမှာလှုပ်တာကိုတော့ကျွန်တော်မတွေ့ရပါဘူးအဲနောက်ခုနစာထဲမှာပါသလိုပဲကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲမှာဟိုတမလို့ဟာလေးပဲဟိုအရေးပါတဲ့နေရာမှာရှိတယ်ဆိုတာကိုတော့အဲမူအားဖြင့်လက်ခံပါတယ်ဒါပေမဲ့ကျွန်တော်အမြင်အားဖြင့်ကျွန်တော်တို့နိုင်ငံရဲ့လက်ရှိဒီမိုကရေစီအပြောင်းလဲဟာတကယ်စစ်မှန်တဲ့အပြောင်းလဲလမ်းကြောင်းပေါ်ကိုမရောက်သေးတာတော့မြင်ရတဲ့အချက်လို့ကျွန်တော်ကမြင်ပါတယ်အဲ့တော့ခုနပြောသလိုဖွဲ့စည်းပုံအခြေခံဥပဒေအချက်အသေးကိုကျွန်တော်တို့မဖြေရှင်းသမျှမဖြေရှင်းနိုင်သမျှနောက်ကျွန်တော်တို့ပြည်တွင်းငြိမ်းချမ်းရေးအချက်အလက်ကိုမဖြေရှင်းနိုင်သမျှကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲဟာဟိုပထမဆုံးခြေလှမ်းကိုလှမ်းလီလို့တောင်ပြောလို့မရနိုင်ဘူးလို့ကျွန်တော်ကမြင်ပါတယ်
ဟုတ်ကဲ့ကိုဒေါက်တာရေမျိုးသိန်းကျွန်တော်တစ်ချက်တည်းဆက်ထဲမေးချင်ပါတယ်ခုနကပြောသွားတဲ့အချက်မှာဒီတက်မတော်ရဲ့ rule အခန်းကဏ္ဍကိုလက်ခံနေဆိုတဲ့ဟာပါပါတယ်အဲ့တော့ဘယ်လိုပုံစံမျိုးနဲ့လက်ခံတာလဲဥမာရွေးကောက်ပွဲနဲ့ဆက်ဆက်ပြီးတော့သူ့ရဲ့ယက်တီချက်သူ့ရဲ့အခန်းကဏ္ဍကိုဘယ်လိုပုံစံမျိုးနဲ့လက်ခံနေပြောတာလဲကိုရေမျိုးသိန်းက
အဲကျွန်တော်ရဲ့အမြင်ကမကျွန်တော်တို့နိုင်ငံရဲ့အမျိုးသားပြန်လည်တည်မြဲရေးအဲဒီမိုကရေစီရေးနဲ့ငြိမ်းချမ်းရေးဂျုံငန်းစင်မှာတော့တက်မလို့ရဲ့ပါဝင်မှုကိုကျွန်တော်ကလက်ခံတယ်အဲသို့တော်လည်းပဲအဖွဲ့စည်းပုံအခြေခံဥပဒေအရတော့အုပ်ချုပ်ရေးဥပဒေပြုရေးတွေမှာတက်မလို့ကပါဝင်နေဖို့ကတော့ကျွန်တော်အများအဖြစ်ပြောလို့ရှိရင်ဒီမိုကရေစီဆိုင်ကြိမ်ဆိုင်ညွှန်းနေတဲ့လုံးဝကိုက်ညီမှုမရှိဘူးလို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့အဲကျွန်တော်ကိုစောတက်ထွေးကိုမြင်ကြပါတယ်ကိုစောတက်ထွေးခုနကဒေါက်တာရေမျိုးသိန်းတလောလုံးကပြောသွားတဲ့အခါမှာဒီအာဏာရပါတီနဲ့လက်ရှိတက်မတော်ဘက်ကဆက်ဆက်မှုတွေပေါ့အထူးဖြစ်တက်မတော်အာဏာရပါတီကြံ့ခိုင်ရေးဆိုတာလည်းဗိုလ်ချုပ်ဟောင်းအနေနဲ့ဖွဲ့စည်းထားတာပါဒါအပြင်မကြခင်ကအငြင်းသားယူသွားတဲ့ဗိုလ်ချုပ်ကြီးတွေဆိုရင်လည်းအခုကြံ့ခိုင်ရေးပါတီမှာသွားပြီးတော့ရှင်ပြိုင်မှုလုပ်တာပေါ့နော်ခုနကကိုစောတက်ထွေးကိုသူဒီတက်မတော်ကာဝေးဦးစီးချုပ်ကသူတို့ပြောတဲ့အထားမှာသူတို့အနေနဲ့ဘယ်ဘက်ကမှမရက်ပါဘူးဆိုပြီးမြင်သူတို့နဲ့ကြံ့ခိုင်ရေးပါတီနဲ့ဆက်ဆံရေးဆက်ဆက်ရေးနဲ့ပတ်သက်လို့တကယ်တမ်းကင်းကင်းရှင်းရှိပါမလားကိုစောတက်ထွေးအမြင်သိကြပါလား
ဒါကတော့ကျွန်တော်တို့ရှင်းလင်းပါတယ်ကျွန်တော်တို့တွင်ခဲ့တဲ့1988ကနေပြီးတော့2015အထိကျွန်တော်တို့ပြောဆိုနေရတာကတော့ဒီကျွန်တော်တို့ဒီအာဏာရှင်စနစ်နဲ့ဒီမိုကရေစီကျွန်တော်ပြုပြင်ပြောင်းလဲရေးပြဿနာဖြစ်ပါတယ်အဲ့လိုပြောတဲ့အခါမှာကျွန်တော်တို့ဟာခုနဒီမိုကရက်တစ်စံနှုန်းတွေကိုပြောတဲ့အခါမှာကျွန်တော်တို့ဟာဆိုလို့ရှိရင်နိုင်ငံတကာစံနှုန်းတွေကိုကျွန်တော်ပြောလို့ရတယ်ကျွန်တော်နောက်တစ်ခုကမတရားလုပ်တဲ့သူတွေအကြောင်းကိုလည်းကျွန်တော်ပြောလို့ရတယ်။ဒါတွေအားလုံးကိုကျွန်တော်ပြောခဲ့တာနှစ်ပေါင်းသိရှိပါတယ်။ဒါပေမဲ့အဲ့ဒီကတ္တနာတွေကိုကြော်လွှားလွန်မြောက်ပြီးတော့ကျွန်တော်တို့ကဘလို့နိုင်ငံကြီးကအကျိုးမြတ်ရှိတဲ့တိုင်းပြည်အတွက်အကျိုးမြတ်ရှိတဲ့လူမျိုးအတွက်အကျိုးမြတ်ရှိတဲ့ကျွန်တော်တို့နီးလန်းတွေကိုကျွန်တော်တို့ကြော်လွှားမလဲဆိုတဲ့အပေါ်မှာတော့ကျွန်တော်တို့ကျွန်တော်ပါဝင်ဒီနိုင်ငံကြီးနဲ့ပတ်သက်သူအားလုံးကဆွေးနွေးကြတာမှာအားနည်းမှုတွေရှိပါတယ်။အထူးသဖြင့်ကတော့နံပါတ်1အာနာပါတီနဲ့အနာအဆိုးရွားစွမ်းဆောင်ရည်မကောင်းဘူးစီမံခန့်ခွဲမှုညံ့ဖြစ်နေ။နံပါတ်2ကျွန်တော်တို့တက်မတော်ဟာလက်ရှိအနာကိုကျွန်တော်တို့ဟိုဆက်လက်ပြီးတော့စုတ်ကန်လို့ရဆန္ဒပဲရှိပြီးတော့ဒီမိုစီပြုပြင်ကြောင်းလေးမှာအာသွန်ခွန်လေးပါဝင်ဖို့ကျွန်တော်စိတ်ဆန္ဒလဲပါလို့ဆိုရချက်အားကျွန်တော်တို့ကြားထဲမှာဘာမှငင်းခွန်စရာမလိုတဲ့အချက်ဖြစ်ပါတယ်။အဲ့လိုအခြေအနေမျိုးမှာဒီအခြေအနေကနေကြော်လွားလို့တော့ဖို့အတွက်ဒီမိုစီတိုက်ခိုက်အင်အားစုတွေကဘလို့ပူးပေါင်းပြီးတော့ကြော်လွားရမလဲဆိုတဲ့ကျွန်တော်တို့မဟာဗျူဟာမှာတော့ကျွန်တော်တို့အားလုံးကအားနည်းနေတာကိုတွေ့ရပါတယ်။အဲ့တော့ကျွန်တော်အနေနဲ့ဒီပုံမှာအပိုင်းနှစ်ပိုင်းခွဲပြီးပြောချင်ပါတယ်။တက်မတော်ဟာကျွန်တော်တို့ဒီ2015ရွေးကောက်ပွဲမှာဘလို့ခက်ခန္ဓာပါဝင်ပတ်သက်မလဲဆိုတာနဲ့ပတ်သက်ပြီး analysis လုပ်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အနေနဲ့သိပြီးတော့အပြင်းမခံရမလို့ပါဘူး။အာဏာရပါတီနဲ့အမလို့ရဲ့ကြားရဲဆက်ဆံရေးအထူးထဲကြည့်လက်သိပြီးတော့အထူးသဖြင့်ကျွန်တော်တို့အတိုက်ခံအင်အားစုတွေကြားရဲကျွန်တော်တို့ဆက်ဆံရေးလောက်ဆက်ဆံရေးကသူတို့လောက်ကျွန်တော်တို့ကြည့်လက်ပြသိမှုမရှိပါဘူး။နောက်ပြီးတော့ကျွန်တော်တို့မှာအမျိုးမျိုးသောအမြင်အနေနဲ့ကျွန်တော်တို့ကွဲပြားခြားနားမှုတွေရှိနေပါတယ်။ဒါကြောင့်ကျွန်တော်တို့ကရေဘူအားဖြင့်ဒီမိုစီလိုလားသူတွေနဲ့အာနာကိုစုပ်ကန်လူတွေဆိုတဲ့အုပ်စုအစုခွဲခြားရင်တော့မှအာနာရှိတဲ့လူတွေရဲ့စုပ်ကန်မှုကပိုပြီးတော့ကြည့်လက်ပြသိပြီးတော့ကျွန်တော်တို့ရဲ့အတိုက်ခံအင်အားစုတွေကျွန်တော်ပါရှင်နေအမျိုးမျိုးကွက်ထွက်နေတာတွေ့ရပါတယ်။နောက်တစ်ခုကဟိုကိုရံမျိုးသိကျွန်တော်တို့ဟိုထောက်ပြဆွေးနွေးသွားရှိပါတယ်။အဲ့တော့ကာကွယ်ဦးစီးချုပ်အဖြစ်အနေအားကအာနာအုပ်ချုပ်ရေးအာနာကိုသွားရတယ်ပို့ပြီးတော့ပါဝါဖူးဖြစ်တယ်ဆိုတာရှိပါတယ်။သို့တော်လည်းပဲလက်ရှိကာကွယ်ဦးစီးချုပ်ဟာဥပုံထဲမှာမနေဘဲနဲ့ထွက်လာပြီးတော့မှကျွန်တော်ဂျန်တဲ့ element တွေကိုလိုက်ပြီးတော့ထိစပ်နေတာထူးခြားချက်ပါကျွန်တော်မီဒီယာအတွက်ကတော့ဒါထူးခြားချက်ဒီထူးခြားချက်တွေကိုကျွန်တော်ကကောက်နှုတ်ပြီးတော့မှတက်မတော်ကဘယ်လိုဒါရိုက်ရှင်ကိုသွားနေလဲဆိုတာကိုကျွန်တော်တို့က analysis လုပ်အောင်မှာဖြစ်ပါတယ်တကယ်လို့အခုဆိုလို့ချင်းကာဝေးဦးစီးချုပ်ကတွေ့ပြီးတော့ဂျန်တဲ့ဒုတိယကာဝေးဦးစီးချုပ်ကဒုတိယဗိုလ်ချုပ်ကြီးတွေဗိုလ်ချုပ်ကြီးတွေကမီဒီယာနဲ့တိကျတွေ့ဆုံတာမျိုးလုံးဝမရှိပါဘူးဒါကသူတို့ကဝမ်ကမဲအောင်ပါရှိနေဆိုတာထင်ရှားပါတယ်
ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ချက်မေးချင်ပါတယ်ကုစောတက်ထွေးကိုပဲကျွန်တော်15စက္ကန့်လောက်တော့ချိန်ရပါတယ်ကျွန်တော်ဟိုအမေးဖြစ်လေးပဲအခုတက်မတော်ကပြောနေလို့လာမယ့်ရွေးကောက်ပွဲမှာတက်မတော်ဟာတကယ်ပဲကြားနေပါမလားအာနာပါတီဘက်ကရှိမလား NLD ဘက်ကရှိမလားတကယ်တမ်းကြားနေနိုင်ပါမလ
ားတက်မတော်အနေနဲ့ကကျွန်တော်တို့ဒီနိုင်ငံတကာကိုဟိုထုတ်ဖော်ပြောကြတဲ့အခါမှာတော့သူတို့ကြားနေတယ်ဆိုတော့တက်နိုင်မှာတက်တည်ပြမှာဖြစ်ပြီးတော့တကယ်မှာတော့သူတို့ကဆိုလို့ရှိရင်အဲတိုင်းပြည်ရဲ့အနာဂတ်မှာအာနာဆက်လက်ပြီးတော့စုပ်ကန်ထားရင်းနဲ့ပါဝင်ပတ်သက်ရေးကိုပဲအမြဲတမ်းကြိုးပမ်းသွားမယ်ဆိုတော့တိတာတိ
ကုစောတက်ထွေးကျေးဇူးပါခင်ဗျာကျွန်တော်တရက်လေးလိုက်အစီအစဉ်အချိန်လေးဆက်သွားလို့ပါပါဝင်ဆွေးနွေးပေးတဲ့ကုစောတက်ထွေးနဲ့ဒေါက်တာရံမျိုးသိန်းနှစ်ဦးစလုံးကျေးဇူးတင်ပါတယ်သွားရှင်ဒီအားလုံးကိုလည်းကျေးဇူးတင်ပါတယ်ခင်ဗျာတရက်လေးလိုက်အစီအစဉ်ဒီမှာပဲရနာခွင့်ပေးပ
ါကုသားညိုဦးတင်ဆက်ခဲ့တဲ့စနေနေ့ညတရက်လေးလိုက်အစီအစဉ်ကိုနားဆင်ခဲ့ပြီးတဲ့နောက်မှာအင်္ဂါနေ့ညမှာထုတ်လွှင့်မယ့်တရက်လေးလိုက်အစီအစဉ်ကိုလည်းမိတ်ဆက်ပေးပါရစေရှင်
ရှင်များရှင်မကြခင်ကျင်းပမယ့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးသာသနာဝင်တဲ့ယဟန်တန်ဃာတော်တွေပါဝင်လှုပ်ဆောင်နေကြတာကိုအရင်ကျင်းပဘူးတဲ့ဘယ်ရွေးကောက်ပွဲတွေနဲ့မှမတူအောင်တွေ့နေကြရပါတယ်လောကီလူသားတွေနဲ့သာသက်ဆိုင်တယ်လို့သတ်မှတ်ထားတဲ့ရွေးကောက်ပွဲလို့အရေးကိစ္စတစ်ခုမှာဖျားသားတော်တွေဖြစ်ကြတဲ့ယဟန်တန်ဃာတော်တွေကိုယ်တိုင်ပါဝင်လှုပ်ဆောင်လာကြတဲ့အပေါ်ကျမတို့ VOA သောတာရှင်တွေဘလို့များအမြင်ရှိကြပါသလဲအခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ဒီအစီအစဉ်မှာကိုယ်တိုင်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားစီလိုပါတယ်ကိုယ်တိုင်မပါဝင်နိုင်ရင်လဲစာသားနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေပေးပို့ပြီးတော့ဝင်ရောက်ဆွေးနွေးနိုင်ပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-555ဖြစ်ပြီးတော့အီးမေးလ်လိပ်စာက bummies@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင
်တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်ဒီနိုဝင်ဘာလမှာကျင်းပတော့မယ့်ရွေးကောက်ပွဲအတွက် VOA မြန်မာပိုင်းစီစဉ်ကနေတိုးချက်ထုတ်လွှင့်မယ့်အစီအစဉ်တွေကိုလည်းဆက်ပြီးတော့မိတ်ဆက်ပေးပါစီရှင်
ဒီလိုမြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ Radio Season တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကို나ယူဝက်စာစီတုံ့ညင့်ထုတ်လွှင့်ပေးသွားမှာပါ။ညနေ6နာရီခွဲကနေ9နာရီအစီအစဉ်အစားညနေ6နာရီကနေ9နာရီအထိတနာရီကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုလည်း나ယူဝက်စာတုံ့ညင့်ပြီးတော့တနေ့ကိုတနာရီကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Asia Set 7 ဂျူလူကနေဖန်ယူကြည့်ရှုနိုင်ပါတယ်။ VOA ရုပ်သံနဲ့ Radio အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။
အခုဆက်လက်ပြီးတော့သတင်းအကျဉ်းချုပ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ။ကိုစောဝင်းလိုင်ကပြောပြမှာပါရှင်။
ပေါ်ဟမင်းကြီးဖရန်စစ်ဟာဖီလာဒယ်ဖီးယားမြို့မှာကျင်းပနေတဲ့ကမ္ဘာမိသားစုဝင်များတွေ့ဆုံပွဲကိုတက်ရောက်နေပါတယ်။လူပေါင်းထောင်ပေါင်းများစွာတက်ရောက်နေတဲ့အဲ့ဒီအခမ်းအနားဟာအခုအတန်လွင့်နေတဲ့အချိန်မှာကျင်းပနေတာဖြစ်ပါတယ်။မနေ့စနေနေ့မှာတော့ပေါ်ဟမင်းကြီးဟာရိုမန်ကက်သလစ်ဘာသာဝင်အများစုဖြစ်တဲ့ Hispanic အနေနဲ့ဘာသာတရားပေါ်ယုံကြည်ကိုးစားမှုထားရှိတဲ့အချိန်ထဲမှာပဲသူတို့ရောက်ရှိနေတဲ့တိုင်းပြည်အတွင်းသဟဇာတများတောက်အောင်ကြိုးစားနေထိုင်ကြဖို့အမေရိကန်ပြည်ထောင်စုစတင်ပေါက်ဖွားရာနေရာဖြစ်တဲ့ဖီလာဒယ်ဖီးယားမြို့မှာပြောကြားတဲ့မင်းကွန်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ်။အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့တွေကပေးထားတဲ့လက်နက်ခဲယမ်းမီးကြောက်အပြည့်တင်ထားတဲ့ထရက်ကား6ဆင်းအခေရာအဖွဲ့နဲ့ဆက်နွယ်မှုရှိတဲ့နူစရာတပ်ဦးကိုပေးအပ်လိုက်ရတယ်လို့အမေရိကန်စစ်သည်နန်းပို့ချပေးထားတဲ့စီးရီးယားတပုံတပ်ဖွဲ့တွေကပင်တဂွန်စစ်ဌာနချုပ်ကိုပြောပါတယ်ဒေသတွင်းဘေးကင်းလုံခြုံစွာသွားလာနိုင်ရေးအတွက်အလဲအလှယ်လုပ်တဲ့အနေနဲ့အဲ့ဒီတပ်ခွဲကိုပေးထားတဲ့လက်နက်ခဲယမ်းမီးကြောက်တွေနူစရာတပ်ဦးကိုအခုသတင်းပအစောပိုင်းကလွှဲပြောင်းပေးအပ်လိုက်ရတာလို့အမေရိကန်ဗဟိုစီးဦးစီးဌာနကပြောပါတယ်စင်ရတဲ့နိုင်ငံတွေဖွံ့ဖြိုးတိုးတက်ရေးအတွက်ကူညီဖို့ကမ္ဘာတဝန်းကအကူအညီပေးမဲ့ရန်ပုံငွေအတွက်တရုတ်နိုင်ငံကအမေရိကန်ဒေါ်လာတန်း2000လူဒတ်မယ်လို့တရုတ်သမ္မတရှီကျင်းပင်ကကြေညာပြုလိုက်ပါတယ်တရုတ်နိုင်ငံအနေနဲ့2030ခုနှစ်အထိကမ္ဘာအထောက်အကူပြုရန်ပုံငွေတဲကိုစုစုပေါင်းဒေါ်လာ12ဘီလီယံလူဒတ်သွားဖို့ရည်ရွယ်ထားကြောင်းသမ္မတရှီကကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့ရေရှည်ဖွံ့ဖြိုးရေးညီလာခံမှာစနေနေ့ကပြောကြားတဲ့မင်းငွန်းနဲ့ထက်သွင်းပြောကြားသွားတာပါ
ဒါကတော့ကိုစောဝင်းလိုင်ကသတင်းချင်းချုပ်ကိုပြပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မန်နန်ဒာချန်ပါ။အင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။တနင်္ဂနွေနေ့နဲ့ခင်း VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုနားဆင်ကြရတဲ့အတွက်သောရရှင်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်။ညနေခင်းအစီအစဉ်ကိုလည်းစောင့်မျှော်နားဆင်ကြပါ။သောရရှင်အားလုံးရွှေလန်းချမ်းမြေကြပါစေရှင်။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.